Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်အောင်စုဝါရှင်တန် DC မြို့တော်ကနေ2018 November 22ရက်ခြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိ line kilometer 1925 30နဲ့ line kilometer 190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာညတော့အစီအစဉ်မူကတော့ကျွန်တော်ဂျန်နိုင်ပ
ါကျွန်တော်အောင်လင်းဦးပါဒီညနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့ American TI စင်နဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်နဲ့တရားရင်ချုပ်တရားစီရင်ဂျွန်ရောဘတ်ဆူချာထူးထူးခြားခြားအချင်းများနေပါတယ်2016 American သမ္မတရွေးကောက်ပွဲမှာဂျာဝင်နှောက်ရှက်တယ်လို့ဆွဆွဲထားတဲ့ရုရှားစစ်တောင်းလိုင်းအဖွဲ့ရဲ့အကြီးအကဲမော်စကိုမြို့တော်မှာတည်ဆုံသွားပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတ်စုမြတ်မွန်နဲ့အတူကြီးညာပေးသွားမှာပ
ါဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ရန်ကုန်တိုင်းလယ်ကူးမြို့နယ်မှာကောင်းထယ်ဖော်မဲ့ Eco Green City စီမံကိန်းနဲ့ပတ်သက်ပြီ
းဒီလိုကြီးကြရဲဒီလိုစီမံကိန်းလုပ်ငန်းတစ်ခုကိုဝန်ကြီးဌာနကလုပ်မယ်ဆိုရင်လည်းတို့တော်ဒီမှာခွင့်ပြုချက်ရမလို့ရမယ်ဖြစ်လို့ဆိုတော့ဆိုလိုရလေဒါလေးစတင်လို့ရ
ဘူးလယ်မြို့နယ်လွတ်တော်မှတော့ခင်ဆန်းလိုက်ပြောသွားတာဖြစ်ပါတယ်ဒီကြောင်းကိုတော့နောက်ပိုင်းမှာနားဆင်ရမှာပါဒါပြင်ငင်းငယ်လုပ်ငန်းစဉ်တွေမှာလူငယ်တွေပို့ပြီးစိတ်ဝင်စားလာစေဖို့အတွက်ဘာတွေလုပ်ဖို့လူငယ်တွေကထိုက်ထွန်းလိုက်ပါသလဲတခါ El Niño ရာသီဥတုဖောက်ပြန်မှုကြောင့်အမှုချိန်မြင့်တက်ပြီးရေရှားပမှုကြောင့်ရနိုင်တဲ့ဆိုတဲ့သတင်းတခါကမ္ဘာတဝန်းကနေအမေရိကန်မှာပညာလာသင်ကြားနေကြတဲ့နိုင်ငံတကာကျောင်းသားတွေဘာကြောင့်တခြားနိုင်ငံတွေကိုရွေးဖို့စဉ်းစားနေလဲဆိုတာတွေကိုနားဆင်ရဖို့ရှိပါတယ်။ဒီကျောင်းတွေတင်ဆက်ခဲ့မှာအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ချိန်ညားပေးမှာဖြစ်ပါတယ်ခင်ဗျာ
။ American TI စင်နဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်နဲ့တရားရင်ချုပ်တရားသူကြီးဂျွန်ရောဘတ်စ်တို့ကြားထူးထူးခြားခြားအချင်းများနေပါရဲ့။ရွှေပြောင်းဝင်ရောက်သူတွေအမေရိကန်မှာကိုလုံဝင်းလျှောက်ထားမှုနဲ့ပတ်သက်တဲ့သမ္မတရဲ့မူဝါဒကိုပယ်ချခဲ့တဲ့တရားသူကြီးတူကိုသမ္မတကပြစ်တင်ပြောဆိုရမှာအရင်သမ္မတဘရက်အိုဘားမားရဲ့တရားသူကြီးဖြစ်သုံးနှုန်းပြောဆိုတဲ့ပေါ်နိုင်ငံတော်တရားရုံးချုပ်တရားသူကြီးရောဘတ်ဆာကပြပြတုံ့ပြန်ပြောဆိုလိုက်တာပါသမ္မတတရားရုံးရဲ့တရားသူကြီးဆိုတာမျိုးမရှိတဲ့အကြောင်းသမ္မတရဲ့ပြောဆိုချက်ကိုမနေတော့ကပဲတုံ့ပြန်ပြောဆိုလိုက်သလိုတရားရေးစနစ်ရဲ့တရားလွတ်လပ်မှုကိုလည်းကာကွယ်ပြောဆိုလိုက်ပါတယ်အိုဘားမားရဲ့တရားသူကြီးထရန့်ရဲ့တရားသူကြီးဆိုတာမျိုးမရှိသလိုပဲဘော့ရှ်တရားသူကြီးဒါမှမဟုတ်ကလင်တန်ရဲ့တရားသူကြီးဆိုတာမျိုးလည်းမရှိဘူးတဲ့အကြောင်းအရင်သမ္မတဟောင်းတွေကိုပါရင်းညွှန်းပြီးပြောဆိုသွားတာပါချက်ချင်းတွန့်ပြန်လေးရှိတဲ့သမ္မတထရန့်ကလည်းသူ့မှတ်ချက်နဲ့ပတ်သက်ပြီးပြန်လည်ခြေပါခဲ့ပါတယ်။အိုဘားမားရဲ့တရားသူကြီးဆိုသူတွေတကယ်ရှိနေပါတယ်ဆိုပြီး Twitter ကနေခြေပါပြောဆိုလိုက်တာပါ။ကျေးဇူးတော်နဲ့အားလိုက်ရဲ့ကာလမှာသမ္မတထရန့်နဲ့အခြေရင်ဖြစ်နေတဲ့တရားသူကြီးရောဘတ်ချာသမ္မတရဲ့ Republican Party ကခန့်အပ်ထားသူတူဖြစ်ပြီးသမ္မတကသူ့မူဝါဒတွေကိုဆန့်ကျင်နေရတဲ့ပြည်သူတရားသူကြီးတွေကိုပြစ်တင်ပြောဆိုနေတဲ့အပေါ်မှာပထမဆုံးအကျင့်ဖြစ်နေဝေဖန်လိုက်တာလည်းဖြစ်ပါတယ်။အမေရိကန်မှာသမ္မတကတရားသူကြီးတရားကိုပုဂ္ဂိုလ်ရေးအရဝေဖန်တာမျိုးလုပ်လို့မရှိလို့နိုင်ငံတော်တရားရုံးချုပ်တရားသူကြီးတူကလည်းသမ္မတရဲ့မှတ်ချက်ပေါ်ဝေဖန်တာမျိုးလည်းလုပ်လို့ထားတော့အရင်တုန်းကမရှိခဲ့ဘူးပါဘူး။
EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံထွက်သွားပြီးတဲ့နောက်ပိုင်းအနာဂတ်ဆက်ဆံရေးနဲ့ပတ်သက်တဲ့ညစာတမ်းမူကြမ်းကို EU နဲ့ဗြိတိန်အစိုးရကြားသဘောတူနိုင်ခဲ့ပြီးတဲ့နောက်ကောင်းမွန်တဲ့သဘောတူညီမှုတွေရဖို့နှိစက်နေပြီလို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကပြောကြားလိုက်ပါတယ်။ EU ကဗြိတိန်ထွက်သွားပြီးရင်နှစ်ဖက်ကြားကုန်သွယ်ရေးလုံခြုံရေးအပအဝင်ကိစ္စတွေမှာဘလို့တတ်မှတ်ကျင့်သုံးမလဲဆိုတဲ့စာမျက်နှာ26မျက်နှာပါတဲ့ညစာတမ်းမူကြမ်းကိုဥရောပကောင်စီကမူအားဖြင့်သဘောတူလိုက်တာပါ။EU ရဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာအဆုံးအဖြတ်တွေကိုဥရောပကောင်စီကချမှတ်ပေးရတာဖြစ်ပြီးတော့ဗြိတိန်နှုတ်ထွက်ရေးနဲ့ဆိုင်တဲ့ကိစ္စတွေကိုကြီးကြပ်နေတာပါ EU နိုင်ငံကောင်ဆောင်တွေဘက်ကအတည်ပြုနိုင်ဖို့ကြေညာစာတမ်းမူကြမ်းကိုနိုင်ငံရေးအဆင့်အမူအဖြစ်သဘောတူလိုက်ပြီလို့ဥရောပကောင်စီဥက္ကဋ္ဌဒေါနယ်ဒက်စ်က Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်ဗြိတိန်နိုင်ငံ EU ကနှုတ်ထွက်ပြီးတဲ့နောက်ပိုင်းမှာဒီလိုက်နာရမယ့်အချက်တွေပါတဲ့သဘောတူမှုမူကြမ်းကတော့နှစ်ဖက်ကြားသဘောတူထားပြီးဖြစ်ပါတယ်ဒီအချက်တွေပေါ်ဗြိတိန်နိုင်ငံထဲမှာအကြီးအကျယ်ဆန့်ကျင်ဝေဖန်မှုတွေလည်းရှိနေပါတယ်။ဗြိတိန်ပြည်သူတွေအတွက်ကောင်းမွန်တဲ့အနာဂတ်အတွက်မှန်ကန်တဲ့သဘောတူညီမှုရဖို့လက်တကမ်းမဲ့လိုတော့တယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကဒီကနေ့မှပြောကြားခဲ့ပါတယ်။2019မတ်လ29ရက်နေ့ကျရင်ဗြိတိန်တရားဝင်နှုတ်ထွက်သွားပြီးတဲ့နောက်ပိုင်းနှစ်ဖက်လိုက်နာရမယ့်သတ်မှတ်ချက်တွေပါတယ်။သဘောတူညီချက်မူကြမ်းကိုရောဒီကနေ့ရရှိခဲ့တဲ့ကြေညာချက်စာတမ်းမူကြမ်းကိုပါတင်းငွေနေကြရင်တော့ EU ကောင်ဆောင်တွေ Belgium နိုင်ငံ Brussels မြို့တော်မှာတွေ့ဆုံပြီးအတည်ပြုကြမယ်လို့ပြောလဲရပါတယ
်။ဗြိတိန်ကကြောင်းသားတယောက်ကိုတရှုံမှုနဲ့ RS ဆော်ဝါမြတ်ပြည်တော်စု UAE ကထောင်နဲ့တက်ပြစ်ပေးလိုက်တဲ့ပေါ်ဗြိတိန်ဟာနာမည်နဲ့ဒေါ်လာတကြီးတုံ့ပြန်လိုက်တယ်လို့တတမန်ရေးအကျိုးဆက်တွေနဲ့ရင်ဆိုင်ရမယ့်အကြောင်းချင်းချောက်လိုက်ပါတယ်။လွန်ခဲ့တဲ့ဆယ်ရက်က UAE ခီးစဉ်တွေအသက်30နှစ်အရွယ်မတ်ထရူဟက်ချိုပြန်လွတ်ပေးဖို့အာမခံချက်ရခဲ့တယ်လို့ယုံကြည်ထားတဲ့နိုင်ငံရေးဝန်ကြီး Jeremy Hunt ကလည်း ထောင်နဲ့ကြည့်ပြလိုက်တဲ့တဲ့ရင်ကြောင့်တုံ့လုပ်တဲ့အကြောင်းပြောဆိုလိုက်တာပါ pressure ကြောင့်သာပေါ့ဆွဆွဲချက်တွေနဲ့ပတ်သက်လို့အထောက်ထားမတွေ့ရတဲ့အကြောင်းနဲ့ဒီကိစ္စကိုယူရီးကမဖြေရှင်းနိုင်ရင်တတ်တမန်ကြီးအကျိုးဆက်တွေနဲ့ရင်ဆိုင်ရမှာဖြစ်တဲ့အကြောင်းလဲနိုင်ငံဝန်ကြီးကသတိပေးပြောဆိုခဲ့ပါတယ်ဗြိတိန်နိုင်ငံဒါဟန်တက်ကသူကြောင့်သာ hash ကိုတော့မနေ့တုန်းကရုံးထုတ်ပြီး5မိနစ်အတွင်းမှာပဲစီရင်ချက်ချခဲ့တာပါသူကတော့ယူရီးမှာတရှိုလုံးမှုနဲ့မေလ5ရက်နေ့ကပဲဒူဘိုင်းလေဆိပ်မှာဖမ်းဆီးခဲ့တာဖြစ်ပါတယ်အာရန်ຫນွေဦးလို့ခေါ်ကြတဲ့အာရန်နိုင်ငံတွေကဒီမိုကရေစီလှုပ်ရှားမှုတွေရဲ့နောက်ပိုင်း UAE ရဲ့နိုင်ငံတော်လုံခြုံရေးနဲ့ပြည်တွင်းမူဝါဒတွေကိုစာရန်ပြည့်စုံဖို့ပါကူကျောင်းသား hash ကသူတို့ရည်ရွယ်ချက်လုပ်နေတာဟာပြည်ပနိုင်ငံအတွက်ထောက်လှမ်းရေးအလွတ်လုပ်ပေးနေတာကိုဖုံးကွယ်ဖို့အကြောင်းပြချက်သာဖြစ်တဲ့အကြောင်းလေးအာဏာပိုင်တွေကဆွဆွဲထားတာပါ။ဒါဟန်တက်သူကတော့ဆွဆွဲချက်အပေါ်မှာအပြင်းထန်ကန့်ကွက်ခဲ့ပါတယ်။ဒီအခွင့်မှာစင်ကြက်ချရတဲ့နေ့ကရောက်လာတဲ့ဇနီးဖြစ်သူကတော့ပရိရှားအာဏာပိုင်တွေအနေနဲ့အမှုနဲ့ပတ်သက်လို့ယူရီးအာဏာပိုင်တွေပေါ်အလေးနက်ထားဖိအားပေးဖို့လည်းတိုက်တွန်းထားပါတယ်။
အမေရိကန်ပြည်ထောင်စုတော်ကအများပြားခီးသွွားကြလေရှိတဲ့ဂျေဇူရော်နီအားလိုက်ရတဲ့ဒီနှစ်ခီးသွွားတဲ့အခြေအတွက်ပြီးခဲ့တဲ့နှစ်ကထက်900ခန့်နှုန်းပိုများမယ်လို့ AAA မော်တော်ကားလမ်းခီးဝန်ဆောင်မှုအော်တိုကလပ်ကခန့်မှန်းထားပါတယ်။လမ်းမတွေကားဂိတ်တွေဘူတာရုံတွေမှာခီးသွွားသူတွေပြည့်နေပြီးဒီသတင်းပတ်ဗုဒ္ဓဟူးနေ့နဲ့စနေအတွင်းမှာဒီ54သန်းကျော်အနည်းဆုံးအိမ်ထဲမိုင်90အကွာအဝေးကိုခီးသွွားမယ်လို့ AAA ကခန့်မှန်းထားတာပါအခုနှစ်ထဲလောက်ခလာစာပိုများလာပြီးသုံးဆွဲနိုင်အားပိုရှိလာကြသလိုအိမ်ဆောင်စုတွေရဲ့ကျွဲဝါမှုလည်းပိုပြီးတော့တိုးလာနေတယ်လို့ Travel A Company ရဲ့ဒီဥက္ကဋ္ဌ Bill Sunderland ကပြောပါတယ်။ဒါကြောင့် American ပြည်ထောင်စုမှာကျေးဇူးတော်နေ့ရုံးပိတ်ရက်ကစတဲ့ Holiday ရာသီမှာခီးသွွားသူတွေပိုများလာလိမ့်မယ်လို့သူကခန့်မှန်းပါတယ်။ကျေးဇူးတော်နေ့အားလိုက်ရက်မှာခီးသွွားကြတဲ့အပြင်ထုံတန်းဆင်လာအရမိသားစုတွေမိတ်ဆွေတွေတွေ့ဆုံကြဝိုင်းဖွဲ့စားတောက်ကြလေးရှိပါတယ်။ညယောက်မြို့မန်ဟတ်တန်အရမှာတော့ကျေးဇူးတော်တွေနေတိုင်းကျင်းပလေးရှိတဲ့မေစီကုန်းတော်ကြီးကစီစဉ်တဲ့လေထုပ်ယုတ်ကြီးတွေနဲ့အလှပြချီတဲ့ပွဲကနာမည်ကျော်ပါတယ်။ကျေးဇူးတော်နေအားလိုက်ရဲ့အပြီးကုန်းတိုက်တော်တော်များများဟာအထူးချော့ဈေးနဲ့ဈေးအောင်လေးရှိတဲ့အတွက်အမေရိကန်တွေဈေးဝယ်ကြဖို့ဆိုင်းပြင်းနေကြတဲ့အချိန်အခါဖြစ်ပါတယ်။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝက်မှာလိုင်းလံမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ဒီရအမေရိကန်တန်ညမပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်ပြည်ထောင်စုမှာ2016ခုနှစ်တုန်းကကျင်းပခဲ့တဲ့သမရရွေးကောက်ပွဲမှာကျောင်းဝင်နှောက်ယှက်ခဲ့တယ်လို့ဆွဆွဲခံထားတဲ့ရုရှားစစ်တောင်းလိုင်းအဖွဲ့ GRU ရဲ့အကြီးအကဲဟာမော်စကိုမြို့မှာတည်ဆုံတော့ပါတယ်။2016ခုနှစ်ကစလို့ GRU အဖွဲ့ကိုဦးဆောင်ခဲ့သူလည်းဖြစ်အမေရိကန်ကပိတ်ဆို့တန်ခတ်အရေးယူခံထားသူတူလည်းဖြစ်တဲ့အီကွာကိုဘော့ဖာမနေ့တုန်းကပဲအချိန်တော်ကြာနာတာရှီယောဟာခန်းစားခဲ့ရပြီးတည်ဆုံသွားတဲ့အကြောင်းရုရှားကာကွယ်ရေးကူညီဌာနကဒီနေ့ပဲအတည်ပြုပြောဆိုလိုက်တာပါ။ရုရှားနိုင်ငံမှာကင်ဆာယောဂါကိုနာတာရှီယောဂါဆိုတဲ့ခုဖြစ်နေလေရည်ညွှန်းပြောဆိုလို့ရှိရပါတယ်။ဒီဆုံးချိန်မှာစစ်တောင်းလိုင်းအကြီးအကဲဟာအသက်60နှစ်ရှိနေပါပြီ။ GRU ရုရှားစစ်တောင်းလိုင်းအဖွဲ့ဟာ2016အမေရိကန်သမ္မတရွေးကောက်ပွဲမှာအင်တာနက်ကတဆင်ပေါက်ထွင်းတက်ခိုက်မှုမှာတာဝန်ရှိတဲ့အဖွဲ့အစည်းတစ်ခုဖြစ်အမေရိကန်နဲ့မဟာမိတ်တွေဆွဆွဲထားကြတာပါ။ပြီးကြတဲ့မလာတဲ့ဗြိတိန်နိုင်ငံမှာရုရှားထောက်လိုင်းရဟောင်းသူကိုအာယုံကျော်ထိခိုက်စေတဲ့အစိတ်အတန်းနဲ့တက်ခိုက်မှုနဲ့ကမ္ဘာအားကစားပွဲမှာတားမြစ်စီမသုံးမှုကြိုးပမ်းမှုတွေမှာအနောက်ရှက်ပြီးကြတဲ့ဖွဲ့စည်းဖြစ်နေလဲဆွဆွဲခံထားပါရဲ့ရုရှားဆွေတောင်းရှိသူတွေကတော့ဆွဆွဲချက်တွေကိုငြင်းဆန်ထားပြီးအနောက်နိုင်ငံတွေကရုရှားနိုင်ငံပေါ်တိုက်ခတ်ချဖို့ကြိုးပမ်းတဲ့လိုရည်တွေဖြစ်နေလဲတုံ့ပြန်ပြောဆိုထားပါရဲ့
ဆီယံဆောင်နေကြတဲ့တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားမှာပြန်လည်တင်းပြတ်လာနေတဲ့လက္ခဏာဖြစ်နေနှစ်နိုင်ငံကြားကစစ်မဲ့ဇုံကိုဆက်သွယ်ထားတဲ့လမ်းကိုဖွင့်လှစ်လိုက်ပြီလို့တောင်ကိုရီးယားကပြောပါတယ်ဒီလမ်းဖွင့်နိုင်ဖို့အတွက်အောက်တိုဘာလတည်းကနှစ်ဖက်လုံးဆောက်လုပ်ခဲ့ကြတာလို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောကြားခဲ့ပါတယ်1950ကနေ1953ခုနှစ်အထိဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲအတွင်းတည်ဆုံးခဲ့သူတွေကိုနှစ်နိုင်ငံပူးတွဲလုပ်မဲ့ပြန်လည်ရှာဖွေရေးလုပ်ငန်းတွေအတွက်ဒီလမ်းကိုအသုံးပြုမှာဖြစ်ပါတယ်။ပေ40အကျဲပေ1000နီးပါးရှိတဲ့လမ်းဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်တို့ပျုံယမ်းမြို့တော်မှာစက်တင်ဘာလကတွေ့ဆုံခဲ့ကြစဉ်သဘောတူခဲ့ကြတဲ့ပြန်လည်ပေါင်းစည်းရေးလုပ်ငန်းစဉ်တွေကပထမအဆင့်တစ်ခုဖြစ်ပါတယ်။
ထိုင်ဝမ်ကျွန်းမှာစနေနေ့ကျရင်ကျင်းပမဲ့တက်တန်းဝဲဒေသနာရွေးကောက်ပွဲဟာတရုတ်စိုးရနဲ့မသိမမြတ်ဖြစ်နေတဲ့အာဏာရနိုင်ငံရေးပါတီပေါ်ထောက်ခံမှုကိုစမ်းသပ်မှုဖြစ်လာနိုင်တယ်လို့2020သမ္မတရွေးကောက်ပွဲပေါ်မှာလည်းရိုက်ခတ်လာမယ့်အလားအလာတွေလည်းရှိနေပါတယ်။ရွေးကောက်ပွဲအတွင်းလွှတ်တော်မှာအဓိကနေရာ2နေရာ3နေရာလောက်ဆုံးရှုံးနိုင်တဲ့အတွက်အာဏာရပါတီရဲ့ဩဇာအာဏာကိုထိခိုက်နိုင်မယ်လေ ရှုံးနေတဲ့အခြေအနေမျိုးထိတော့မဖြစ်နိုင်ဘူးလို့တမဆိုင်ယံဝန်အစိုးရအနေနဲ့နောက်ထပ်၄နှစ်အစိုးရတက်တန်းကိုဆက်ထိန်းထားနိုင်လိမ့်မယ်လို့လည်းမျှော်လင့်နေကြတာပါ။တမရဲ့မဲဆွယ်စီရင်ရေးဖွဲ့ဝင်တွေကတော့အများပြည်သူနဲ့ဆက်ဆံတဲ့အခြေခံအဆောက်အုံတွေတည်ဆောက်မှုတွေနဲ့ပြည်ရင်းစီးပွားရေးတိုးတက်အောင်ဆောင်ရွက်နိုင်တဲ့ပေါ်အကဲဖြတ်ပြီးထိုင်ဝမ်လူလူဟာခေါင်းဆောင်တွေကိုရွေးချယ်လို့ရှိတယ်လို့လည်းပြောဆိုနေကြပါတယ်။နိုင်ငံယူဆတွေကိုရှည်ဟမ်းမတင်မဲ့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုဦးစားပေးတဲ့ခေါင်းဆောင်မျိုးတွေကိုမဲဆန္ဒရှင်တွေကပို့ပြီးလိုလားကြတယ်လို့လည်းသမားရဲ့စီအိုရေးဖွဲ့ဝင်တွေကပြောဆိုထားတာဖြစ်ပါတယ်။စနေနေ့မှာချင်းပါမယ်ဒေသနာယူကောက်ပွဲမှာတော့အခြေခံအကြဆုံးအဆင့်အများစုနေရာတွေပါဝင်တဲ့နေရာပေါင်း 11,000 ကျော်အတွက်ကိုယ်စားလှယ်ပေါင်း 21,000 ကျော်တို့ကပါဝင်ရှင်ပြိုင်ရမှာလည်းဖြစ်ပါတယ်။
တရုတ်နိုင်ငံအရှေ့မြောက်ပိုင်းကမူလာရန်ကျောင်းတစ်ခုအပြင်ဘက်မှာကလေးငယ်တွေစုဝေးနေတဲ့နေရာကိုကားတစီအတင်းဝင်တိုက်ခဲ့လို့9ယောက်သေဆုံးပြီး18ယောက်ထိခိုက်ဒဏ်ရာရတယ်လို့တရုတ်အစိုးရသတင်းမီဒီယာကပြောပါတယ်။လျောင်နင်းပြည်နယ်ကခူလူတောင်ကာယိုရမ်မြို့မှာကားတိုက်မှုနေ့လယ်ပိုင်းကဖြစ်ပွားခဲ့တာပါ။ရင်မောင်းကိုဖမ်းဆီးထားတယ်လို့ CCTV ရုပ်သံသတင်းကပြောပါတယ်။ကျောင်းရှိမှာလမ်းဖြတ်ကူးနေတဲ့ကလေးတွေကိုအယောင်ရိပ်ရင်ကားတစီးကမောင်းနေတဲ့လမ်းကနေကလေးတွေရှိရဘက်လမ်းပြောင်းပြီးဝင်တိုက်ခဲ့တဲ့အဖြစ်အပျက်ကိုရုပ်သံပေါ်မှာပုံဖော်ပြသခဲ့ပါတယ်။ကလေးတွေကိုအဲ့ဒီရင်မောင်းဘာကြောင့်ဝင်တိုက်တယ်လဲဆိုတာရှင်းရှင်းမသိရသေးပါဘူး။တရုတ်နိုင်ငံမှာအခုလိုမျိုးလူအုပ်ထဲကိုကားနဲ့ဝင်တိုက်တာမျိုးဟာမကြာခဏဖြစ်နေတာဖြစ်ပါတယ်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မော်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေကူထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနောက်ဆက်နိုင်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုတင်ပြပေးမှာဖြစ်ပါတယ်။အရင်ဆုံးတော့ရန်ကုန်တိုင်းလဲကူးမြို့နယ်က Eco Green City စီမံကိန်းနဲ့ပတ်သက်ပြီးတော့ပြောပြကြပါမယ်။ရန်ကုန်တိုင်းလဲကူးမြို့နယ်မှာအကောင့်ထဲပေါ်မဲ့ Eco Green City စီမံကိန်းဟာကာလရှည်ကြာနေပြီဖြစ်သလိုလူထုကိုအတိပေးချုပ်ဆိုထားတဲ့သဘောတူညီချက်မဟုတ်လို့ပွင့်လင်းမြင်သာတဲ့စီမံကိန်းမဟုတ်ဘူးလို့လွှတ်တော်ကိုယ်စားလှယ်ရေးနဲ့ရပ်ဖက်အဖွဲ့အစည်းတွေကဝေဖန်နေကြပါတယ်။အစိုးရနဲ့ကုမ္ပဏီကြားအကျိုးမြတ်ခွဲဝေတာကလည်းပွင့်လင်းမြင်သာမှုမရှိဘူးဆိုပြီးတော့ထောက်ပြကြပါတယ်။ဒီအကြောင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ။
ရန်ကုန်တိုင်းလှေကူးမြို့နယ်ကမြေကတထောင်ကျော်ပေါ်မှာစောင့်လုပ်မဲ့ Eco Green City မြို့ပြစီမံကိန်းကိုတမတာဦးသိန်းစိန်အစိုးရတပ်တန်းကောင်ကန်ကြီးရပ်ပိုင်းလိုမှာအတည်ပြုချပေးသွားတာပါ။ဒါပေမဲ့စီမံကိန်းကိုအခုချိန်ထိအကောင်အထည်ဖော်စတင်တာမရှိသေးသလိုအကျိုးအမြတ်ခွဲဝေတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးတာကြောင့်ပွင့်လင်းမြင်သာမှုရှိတဲ့စီမံကိန်းမဟုတ်ဘူးလို့သခိုင်းတိုင်းပလဲမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စန်းလိုင်ကပြောပါရယ်။ဒါအပြင်ဒီစီမံကိန်းကိုရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ခွင့်ပြုချမ်းနေတဲ့လို့လို့မရပဲလွှတ်တော်ရဲ့အဆုံးဖြတ်လိုအပ်တယ်လို့နှစ်ဖက်သဘောတူထားတဲ့တန်တန်းကာလကလည်းကြော်နေပြီဖြစ်လို့ဆက်ပြီးလုကင်ခွင့်မရှိတော့ကြောင်းဒေါခင်စန်းလိုင်ကပြောပါရယ
်။ဝင်းဆန္ဒကုမ္ပဏီကိုပြေလည်ခိုင်းမယ်ဆိုရင်လေဝင်းကြီးဌာနအနေနဲ့ဒါအနေနဲ့တင်ပြပေးရမယ်အပိုင်းဖြစ်ခြင်းငါတို့ဘောကုမ္ပဏီနဲ့ဝင်းကြီးဌာနနဲ့လည်းဘယ်လိုကြိုးစားပါ့မလဲအဲ့ဒါကလေးဆိုတဲ့ကိစ္စမှာသူတို့ကတော့ဒါစတင်စဉ်တော့ငါမီဒီယာတွေနဲ့ခေါ်ပြီးတော့ရှင်းပြပြီးဒီလိုပြောပေးမယ်ဒီနေ့ထိဒီအကျိုးကိုကုမ္ပဏီကဘယ်လောက်ပါဘယ်လောက်ရမယ်နိုင်ငံတော်ဘက်ကပိုင်းကဘယ်လောက်ရမယ်ဆိုတော့အကျိုးမြတ်တူလေဒီချောက်ခွေထားတာမရှိသေးဘူးလို့ဒီစာချုပ်ကလည်းဟိုဘောနောပြောမယ်ဆိုတော့ရှင်းနေချုပ်စီကိုလည်းရောက်ပြီးတော့မှဟိုရှင်းနေချုပ်ကလည်းခွင့်ပြုပြီးမှသဘောတူဟိုတရားဝင်ချုပ်ဆိုတာလည်းစာချုပ်မျိုးလည်းမဟုတ်ဘူးကျွန်တော်တို့ခုဒီစာချုပ်အောင်ဆိုပြီးတော့ဝင်ကြည့်ရတာကိုကဟိုပြောမယ်ဆိုရင်ဒါက6လရဲ့အတွင်းမှာဒီစာချုပ်ချုပ်ပြီး6လအတွင်းမှာလုပ်ငန်းကိုအကောင့်ထဲပို့ရလိမ့်မယ်လို့ဒီလိုပါတယ်ဒါနည်းနည်းခွဲကြော်ကြော်လောက်သုံးနည်းနီးပါးလောက်ရှိလာတဲ့အချိန်ဒီဒီလုံငန်းတွေကိုလည်းကောင်းတယ်မဖို့နိုင်သေးတဲ့ဆိုတဲ့အခါကျတော့ငကုံမလစာချုပ်ကပြက်ပြက်နေပြီဒုတိယစာချုပ်ကိုလည်းခုချိန်ကြီးထက်လည်းမချုပ်နိုင်ဘူးနောက်ပြည်သူလူထုလည်းပွင့်လင်းမြင်သာချပြထားတာလည်းမရှိဘူးနောက်ခုစိုးစိုးကတော့ဒီလိုကြီးကြဲရဲဒီလိုစီမံကိန်းလုံငန်းတစ်ခုကိုဝန်ကြီးဌာနကတုံးမယ်ဆိုရင်လည်းလွတ်တော်ကြီးမှခွင့်ပြုချက်ရမလို့ရမယ်ဟာဒီလိုဆိုတော့စလိုကတော့လေဒါကလေစတင်ကြရလွဲနေတာပေါ့အခုချိန်ကြီးဆက်တိုက်လွဲလာခဲ့တဲ့အခါကျတော့ဒါကိုကျွန်တော်တို့ပွင့်လင်းမြင်သာဖြစ်စေချင်တယ
်နိုင်ငံတော်ကကျန်ငွေ 42.3 ဘီလီယံအကျိုးမြတ်ရမယ်လို့ပြောထားတဲ့ဒီ Eco Green City စီမံကိန်းကိုလှဲကူးမြို့နယ်ရန်ကုန်မန္တလေးအမြန်လမ်းကြီးကနိုင်ငံပိုင်မြေ1453ဧကပေါ်မှာဆောက်လုပ်ရေးဝန်ကြီးဌာနမြို့ပြအင်အားဖွံ့ဖြိုးရေးဦးစီးဌာနနဲ့ Alliance Star Company အစုတို့ကပူးပေါင်းအကောင့်တွေဖော်ဖို့သဘောတူထားတာပါဒီကိစ္စနဲ့ပတ်သက်ပြီးပြည်သူ့လွှတ်တော်မှာပြီးခဲ့တဲ့နိုဝင်ဘာ13ရက်ကလွှတ်တော်ကိုယ်စားလှယ်တွေမေကွန်းထုတ်ကြရမှာဆောက်လုပ်ရေးဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးကျော်လင်းကဆက်လုပ်သွားဖို့အစီအစဉ်ရှိရကြောင်းပြန်ဖြေသွားပါတယ်။မြို့ပြနဲ့အင်အားဖွံ့ဖြိုးရေးဦးစီးဌာနကဒုတိယညွှန်ကြားမှုချုပ်ကိုဘူယိုရီကဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဖြေဆိုဖို့ညင်ထားပါတယ်။စီမံကိန်းညီနာပတ်သက်ပြီးရန်ကုန်တိုင်းအစိုးရဓမ္မမဝင်ပြည်အောင်စုအစိုးရမှလွှဲမနေရတဲ့တချို့ရှိနိုင်ကြောင်းရန်ကုန်စောင့်ကြည့်ရေးအဖွဲ့တည်ထောင်သူဒေါက်တာညိုညိုသိန်းကပြောပါတယ်။
ဟုတ်ကဲ့အဲ့ဒီစီမံကိန်းကဖွင့်လင်းနေတာမှမရှိတာတော့အမှန်ပဲပေါ့နော်အဲ့ဒါတော့ကျွန်တော်တို့အကြည့်ပြုပါလားဒါနောက်နေ့ဆင်းစစ်ချုပ်အစီရင်ခံစာမှာဟိုဒါတွေကကျန်းမာရေးတိုင်းဆင်းစစ်ချုပ်အစီရင်ခံစာမှာဖြစ်ဖြစ်ပြည်ထောင်စုဆင်းစစ်ချုပ်အစီရင်ခံစာမှာဖြစ်ဖြစ်ပေါ်လာမှာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့တော့အဲ့ဒီအခိုင်အကျလို့ရှိရင်လေဟိုဆွဲမမှုတွေအားနည်းချက်တွေရှိတယ်ဆိုရင်လည်းအချိန်တိုင်းပေါ်လာမှာပဲလို့ဟိုသုံးသပ်ပါလေ
ဒီမျိုးပြစီမံကိန်းမှာဟိုတယ်တွေတမိုးတင့်အင်ယာတွေလုံချင်းအင်ယာနဲ့ကျောင်းတွေတက္ကသိုလ်တွေအားကစားနဲ့ဆေးရုံတွေပါဝင်ဈေးရုံတွေနဲ့အစိုးရဌာနဆိုင်ရာရုံးခန်းတွေပါထည့်သွင်းတည်ဆောက်သွားမယ်လို့ဆိုပါတယ
်။ရန်တိုင်းလေကူးမြို့နယ်က Eco Green City စီမံကိန်းနဲ့ပတ်သက်ပြီးတော့ကိုဇော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတခါတော့ညဉ့်ချိုင်းနဲ့ဆိုင်တဲ့သတင်းကိုပြောပြချင်ပါတယ်။ညဉ့်ချိုင်းလုပ်ငန်းစဉ်တွေမှာလူငယ်တွေပို့ပြီးတော့စိတ်ဝင်စားလာစေဖို့နဲ့ပေါင်းလာစေဖို့ဆိုရင်နိုင်ငံရဲ့ပြဿနာကိစ္စရပ်တွေကိုဖြေရှင်းတဲ့နေရာမျိုးတွေမှာလူငယ်တွေရဲ့အတန်ကိုအလေးပေးနားထောင်စေချင်တယ်လို့လူငယ်တချို့ကပြောပါတယ်။ဒီမှာညဉ့်ချိုင်းလုပ်ငန်းစဉ်မှာလှူရှာဆောင်ရွက်နေတဲ့ဒေါက်တာမင်းလောဦးကတော့လူငယ်တွေအနေနဲ့ညဉ့်ချိုင်းလုပ်ငန်းစဉ်နဲ့ပတ်သက်တဲ့ဆွေးနွေးမှုတွေကိုဥဆောင်နိုင်ဖို့ပံ့ပိုးသွားမယ်လို့ပြောပါတယ်။ဒီကြောင့်ပြည်စုံကတော့ VV သတင်းတော့ကိုကောင်းဆန်ဟင်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ။
လူငယ်ရေးအနေနဲ့မြမငင်းငင်းရေးလုပ်ငန်းစဉ်တွေကိုစိတ်ဝင်စားလာစေဖို့ပါဝင်လာစေဖို့ငင်းငင်းရေးဆွေးနွေးပွဲတွေမှာလူငယ်တွေရဲ့အတန်တွေကိုထက်တွင်းစဉ်းစားပေးစီလိုတယ်လို့စစ်တွေမြို့ကလူငယ်တူဖြစ်သူမတ်လှမိုးတာရာလှိုင်ကပြောပါတယ်
ပထမဆုံးဒီမြချင်းဖြစ်စဉ်ကိုစွန်နာငင်းဆွေးနွေးပွဲကြီးကို simulation လုပ်လဲဆိုတာပထမဆုံးပွဲပေါ့အရင်တော့ဆိုရင်တော့ model UN လို့ model ASEAN လို့အဲ့လိုမျိုးရှိရပါဘောနော်ဒါကတကယ်ပထမဆုံးပွဲဖြစ်တယ်အဲ့ဒီချိန်မှာဒီဆိုရဖက်အဖက်တရားလေအတိမဲ့ပြုလက္ခဏာတော့တဖော်တော့တွေ့ရတယ်ပေါ့နော်ဥပယမင်းသိန်းကိုရတယ်လေဒါပြီးပြောတော့ရတဲ့ဟာရှိရဲ့အခွင့်အမှတ်ကပြောရတဲ့ဟာရဲ့ပေါ့နော်သူတို့တိမဲ့ပြုတဲ့တဖော်ရှိရဲ့ပေါ့နော်ဒါမဲ့နောက်ထပ်ဆက်ပြီးဖြစ်စေချင်တာကကြတော့လူငယ်ရဲ့အနေနဲ့ပေါ့နော်ဒီတကယ်နိုင်ငံရေးဆွေးနွေးပွဲမှာလေလူငယ်ရဲ့အသံကိုလည်းနားထောင်စေချင်တယ်ပေါ့ဘာလို့လူငယ်ဆိုတာလက်ဆက်တဲ့တွေးခေါ်ရရှိရဲ့အများနဲ့မတူရဲ့အမြင်တွေရှိရပေါ့နော်အမြင်တွေအတွေ့အဲ့တွေရှိရဲ့အဲ့တွေကိုပါကိုရီးယားဒီနိုင်ငံပြည်ထောင်စုဖြစ်ရှိမှုရမှာပေါ့နော်တဖက်တလဲရနေအထောက်ပဲ့ဖြစ်အောင်အတွက်လူကြီးတွေကလေလူငယ်ရဲ့အသံကိုနားထောင်စေချင်တယ်ပြီးလို့ရှိရင်ဖြစ်ပြီးစဉ်းစားစေချင်တယ်ပေါ့
ငင်းချင်းရေလုံငန်းစဉ်တွေကိုဘလို့ဆောင်ရွက်နေကြလဲဆိုတာကိုလူငယ်တွေသိစေဖို့ရည်ရွယ်ပြီးရန်ကုန်မြို့မှာနှစ်ရက်တာကျင်းပနေတဲ့ငင်းချင်းညီလာခံအသွင်တူဆွေးနွေးပွဲတစ်ခုအတွင်း VOA ကိုအခုလိုပြောတာပါမြမငင်းချင်းရေလုံငန်းစဉ်မှာပါဝင်ဆောင်ရွက်နေတဲ့ဒေါက်တာမင်းစောဦးကတော့အခုလိုဆွေးနွေးပွဲတွေကနေလူငယ်တွေအနေနဲ့ငင်းချင်းရေလုံငန်းစဉ်နဲ့ပတ်သက်တဲ့ဆွေးနွေးမှုတွေလုပ်နိုင်ဖို့ပံ့ပိုးသွားမယ်လို့ပြောပါတယ
်နံပါတ်၁နေတော့ငင်းချင်းရေလုံငန်းစဉ်နဲ့ပတ်သက်ပြီးပုံသိရှိသွားမယ်ဒီငင်းချင်းလုံငန်းစဉ်စိန်ခေါ်မှုတွေကိုလည်းပုံသိရှိသွားမယ်နံပါတ်၂အနေနဲ့လူငယ်တွေဟုတ်လားဒီအသည့်တွေပေါ်မှာအခြေခံပြီးလူငယ်တွေအနေနဲ့နေနေလုပ်ငန်းတွေမှာထိထိရောက်ဘလို့ပါနိုင်မလဲဆိုတဲ့အားတွေကိုလည်းသူတို့စဉ်းစားနိုင်မယ်ပြီးတော့အဓိကအရေးကြီးတာကတော့နေနေလုပ်ငန်းတွေမှာမိမိရဲ့အချိုးစီးပွားတော့တစ်ခုတည်းမဟုတ်ဘဲနဲ့အခြားလူတွေရဲ့အချိုးစီးပွားကိုပါထည့်သွင်းစဉ်းစားရတယ်ဆိုတဲ့အသည့်ကိုကျွန်တော်ရမယ်ဆိုလို့ရှိရင်ဟုတ်လားလူငယ်တွေနေသူတို့ရဲ့အတိုင်းဝိုင်းနေမှာဒီငင်းငင်းလုံငန်းစဉ်နဲ့ပတ်သက်တဲ့ဆွေးနွေးမှုတွေကိုလည်းသူတို့ကိုယ်တိုင်ဥဆောင်လာနိုင်မယ်လို့လည်းကျွန်တော်ထင်ပါတယ်အဲ့လိုမျိုးလုံနိုင်အောင်လည်းကျွန်တော်တို့အနေနဲ့ဆက်လက်ပြီးပံ့ပိုးသွားဖို့အစီအစဉ်တွေရှိပ
ါရန်နာဘုံတက္ကသိုလ်ကနေလာရောက်ဆွေးနွေးတဲ့ကိုအောင်မြတ်သူကလည်းသူ့အနေနဲ့ဒီဆွေးနွေးပွဲကနေငင်းငင်းလုံငန်းစဉ်တွေအကြောင်းသိရှိလာပြီးကိုကိုယ်တိုင်ဘလို့နေရာမျိုးကနေပါဝင်ခွင့်ရနိုင်မလဲဆိုတာသိလာတယ်လို့အခုလိုပြောပါတယ်
အခုဆိုရင်ကျွန်တော်တို့ဒီမှာဆိုရင်ဘယ်လိုပြောလဲအခုငင်းငင်းလုပ်ငန်းစဉ်တွေမှာဆိုရင်လူငယ်တွေပါဝင်မှုအရန်အားနည်းနေသေးတယ်ဒီလိုမျိုးတွေလုပ်ပေးခြင်းအပြင်ကျွန်တော်ငင်းငင်းလုပ်ငန်းစဉ်မှာလူငယ်တွေအများကြီးပါလာဖို့အတွက်အခွင့်အလမ်းတွေနည်းနည်းလေးပေါ်လာတယ်ပြီးတော့ရင်လူငယ်တွေအနေနဲ့ဒီကျွန်တော်နိုင်ငံငင်းငင်းဖြစ်စဉ်ကဘယ်လိုကြီးရှိနေလဲဆိုတော့အခုဘယ်လောက်ထိဘယ်လိုမျိုးဆက်သွားလို့ရမယ်ဆိုတာတွေကိုကျွန်တော်အနေနဲ့သိရှိခွင့်ရခဲ့တယ်လေ့လာခွင့်ရခဲ့တယ်ပေါ့ဘယ်လိုမျိုးကိုယ်အနေနဲ့ဘယ်တောင်းဘယ်ကဏ္ဍနေပြီးတော့ပါဝင်ခွင့်ရမယ်ဆိုတာကိုယ်အနေနဲ့သိလေရတယ်ပေါ့
အခုဆွေးနွေးပွဲမှာတိုင်းနယ်ပြည်နယ်အသီးသီးကလူငယ်80ကျော်တက်ရောက်ပြီးပြောင်စုငင်းငင်းရေးနဲ့ညီလာခံနဲ့အသွင်တူတဲ့ဆွေးနွေးပွဲတွေလုပ်နေကြတာပါအထူးသဖြင့်တော့ငင်းငင်းရေးလုပ်ငန်းစဉ်မှာလူငယ်တွေအနေနဲ့ဘလို့နေရဘလို့အခန်းကဏ္ဍကနေပါဝင်နိုင်လဲဆိုတာကိုသိရှိနားလည်လာစေဖို့ရည်ရွယ်တာဖြစ်ပါတယ်ငင်းငင်းရေးနဲ့သက်ဆိုင်တဲ့အကြောင်းအရာမျိုးစုံကိုဆွေးနွေးကြတဲ့အထဲမှာတိုင်းရင်းသားဘာသာစကားတွေကိုကျောင်းအသီးသီးမှာဘာသာရပ်တစ်ခုအနေနဲ့တိကျတင်ကြားရေးဆိုင်ရာကိစ္စတွေလည်းပါဝင်ပါတယ်ခင်ဗျာ
ရန်ကုန်မြို့ကနေဗီဒီယိုသတင်းတော့ကိုကောင်းဆန်ဟိန်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။မကြာခင်မှာတော့အမေရိကန်ပညာရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြဖို့ရှိပါတယ်။ဒီမတိုင်ခင်အခုရင်တော့ရာသီဥတုနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုကြည့်အောင်ပါ။အီကွေဒါနီပစိဖိတ်သမုဒ္ဒရာအရှိအလယ်ပိုင်းမှာအယ်နီညိုဖြစ်ပေါ်နေပြီးမြန်မာနိုင်ငံကိုပါတက်ရောက်လာနိုင်တဲ့အတွက်အပူဒဏ်သတိပြုကြဖို့ဒ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
ီးဒီဇင်ဘာလမှာအယ်နီညိုပူချိန်အားကောင်းဆုံးဖြစ်လာနိုင်ရည်ရှိနေတာပါအခုဖြစ်ပေါ်နေတဲ့အယ်နီညိုဟာမြန်မာနိုင်ငံကိုဒိုင်းအကြောက်တာမျိုးမရှိပေမဲ့လည်းအရင်နှစ်တွေကတည်းကအပူချိန်ပုံကိုမြင့်မားနိုင်တဲ့အခြေအနေတော့ရှိနေတာပါအယ်နီညိုဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးမိုးလေဝသနဲ့ဇလဗေဒပညာရှင်ဒေါက်တာထွန်းလင်က VOE ကိုခုလိုရှင်းပြပါဗျာအယ
်နီညိုအဖြစ်နေပြီဒါမဲ့အားအသိမကောင်းဘူးအားအသိမကောင်းတော့ချစ်တော်ဖြစ်မယ်ဒါမဲ့နေပါလိမ့်မယ်ဒီအခုဖြစ်နေပြီအခုဖြစ်နေပြီသူကဒီဇင်ဘာမှာပြီးကိုရောက်မှာပဲအားကောင်းဆုံးရောက်မှာပဲအဲ့ဒီဇင်ဘာပြီးရကခရစ်စပ်ပြီးရောနောက်ပိုင်းကျတော့အားပြန်ရောက်သွားမယ်နောက်နေ့ဂျွန်လလောက်ဒီဖြစ်မယ်မြန်မာနိုင်ငံတက်ရောက်ဖို့မှာအားနည်းနည်းနည်းနေတယ်နေတော့နည်းနည်းလောက်ပဲရှိမယ်လို့အဲ့ဒီညိုဖြစ်နေတဲ့အတွက်ရာသီဥတုရဲ့တဘာဝကတော့ပုံမှန်တော့မရှိနိုင်ဘူးလေဒီဆောင်းတွေမှာပေါ့နော်နည်းနည်းတော့အေးပေါ်တာတို့ဘာတို့တော့မိုးနေတာတို့တော့ရှိလာနိုင်တာပေါ့အခုပြင်နောက်နေ့ညရာဒီမှာပူဝိရဒံကိုတော့နည်းနည်းကျူးဆိုက်ဖို့လိုတာပေါ့နော်
2016ခုနှစ်မှာမြန်မာနိုင်ငံမှာအယ်နီညိုဖြစ်ပေါ်ခဲ့လို့အပူချိန်ဆန့်ကျင်တင်ခဲ့ပါတယ်မြန်မာနိုင်ငံမှာ1998ခုနှစ်2010ပြည့်နှစ်နဲ့2015-2016ခုနှစ်တို့မှာအယ်နီညိုအားကောင်းပြီးပြင်းထန်တဲ့အတွက်အပူကြောင့်ဖြစ်တဲ့ရောဂါတွေနဲ့လူအသက်သေဆုံးတာတွေရှိခဲ့ပူပါတယ်အယ်နီညိုနဲ့ပတ်သက်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားမှုချုပ်ဦးကျော်မိုးကလည်းအခုလိုပြောပါတယ
်ရှိနေတဲ့အမှုတွေနဲ့အမေကလာတွေမှာပိုပြီးတော့ပုံမဲ့ဆိုတဲ့အနေနဲ့ဒီအပူကြောင့်ဖြစ်တဲ့တဲ့ကျော်အောင်ရနေတာဒီကောင်တရားမျိုးတွေဒီတရားမျိုးတွေမျိုးဆိုင်ဖို့လို့ပါလေနောက်တော့ဒါဒီနေ့ကဒီအပြင်ထွက်တဲ့ရှင်ရှင်ပါပေါ့နော်ဒါဒီအဆောင်ကားတွေပေါ့နော်တရားမျိုးတွေဒီဒီဟိုဟာဝစီမျိုးမှာတော့သွားလာဖို့ပေါ့နော်အားသွားလာဖို့လို့ရနောက်တော့ဒီဒီရေပေါ့နော်ရေဒီအနေမျိုးဖြစ်လာရရင်ရေရှားပေါင်းနောက်ပိုင်းမှာကျွန်တော်တို့ဒီမောင်းနိုင်အလေပိုင်းဒေသတွေဆိုရင်ပေါ့နော်အဲ့နဲ့ဆိုင်ဒီနေရာဒီကလာတွေကရေရှားမှမဟုတ်ဖြစ်နေတဲ့ကြောင့်လို့ဒီအန်နီယိုဖြစ်တဲ့နေတယ်ပါပဲနဲ့ပို့ပြီးတော့မှမျိုးရေရှားမှမဟုတ်ဖြစ်တဲ့ကြောင့်လို့ဒီကုရေကနေပြောမှအားရှိရေနဲ့ပတ်သက်ပြီးတော့ပေါ့နော်အားကျူတင်သူဆောင်တာဟုတ်လို့ဆိုပေါ့နော်စာရေးပြောရင်းကနေကလည်းမျိုးဒီရာသီဥတုခံနိုင်တယ်ပေါ့နော်အန်နီယိုဆိုရင်တော့ဒါကုရေခံနိုင်တယ်ဒီမှာမျိုးစာမျိုးကြီးအဲ့ဒီရွေးချယ်ပြီးတော့မှစာပြဖို့လိုရပါပေါ့နော်
မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနအနေနဲ့ဖြစ်ပေါ်ပြောင်းလဲနေတဲ့ရာသီဥတုအခြေအနေတွေကိုအချိန်နဲ့တပြေးညီသတင်းထုတ်ပြန်ပေးနေပြီးကျန်းမာရေးဝန်ကြီးဌာနအနေနဲ့လည်းကျန်းမာရေးသတိပေးချက်တွေကိုထုတ်ပြန်ပေးနေပါတယ်။အများပြည်သူအနေနဲ့တရားဝင်သတင်းထုတ်ပြန်ချက်တွေကိုပဲအထူးကူပြုကြဖို့နဲ့မိုးလေဝသဆိုင်ရာသတင်းမှလုံးကျန်သတင်းတွေကိုသတိထားကြဖို့တာဝန်ရှိသူနဲ့ပညာရှင်တွေကတိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာ။
ဖီမြန်မာပိုင်းသတင်းတော့ကိုထောင်ခန့်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတခါတော့လာမယ့်စနေညတိုက်ရိုက်လေတိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုအတည်ပြုချင်ပါတယ်ခင်ဗျာ
အားလုံးခင်ဗျာရှင်လာမယ့်တနင်္ဂနွေနေ့ဟာဆိုရင်အမျိုးသမီးတွေအပေါ်အကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့ဖြစ်ပါတယ်အိမ်တွင်းအကြမ်းဖက်မှုတိမ်မိတ်ဆင်ရဆော်ကားမှုတွေအပါအဝင်အမျိုးသမီးတွေအပေါ်အနိုင်ကျင့်ခံရတဲ့သတင်းတွေမကြာခဏကြားရလေရှိတတ်တဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်ကာကွယ်ပေးဖို့အရေးကြီးတာကိုဘယ်လောက်ထိနားလည်လက်ခံထားကြပါသလဲအမျိုးသမီးတွေအခွင့်အရေးကာကွယ်ဖို့ဘာကြောင့်အရေးကြီးသလဲစီရာတွေကို VOS နေနေညတိုင်းရိုင်းလေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOS ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bunnies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေညတိုင်းရိုက်လေးလိုက်အစီအစဉ်ကအကျိုးဆိုပါရရှင
်။ကျွန်တော်ရှင်နေနေကျွန်တော်ရဲ့တိုက်ရိုက်လေတိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ပါရစေ။အခုတစ်ခါတော့အမေရိကန်နိုင်ငံရဲ့ပညာရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။အမေရိကန်ပြည်ထောင်စုကိုလာရောက်ပြီးတော့ပညာသင်ကြားကြတဲ့နိုင်ငံသားကျောင်းသားတွေကြောင့်အမေရိကန်စီးပွားရေးအတွက်ဒေါ်လာ3000နဲ့ချီဝင်ငွေရရှိနေသလိုထောင်နဲ့ချီတဲ့အလုပ်ကိုင်းတွေလည်းဖန်တီးပေးနေတာပါ။ဒါပြင်ကမ္ဘာတစ်လောတန်ငင်းတမန်ကဲမှာအရေးကြီးတဲ့တန်တမန်ရေးတော့ကြလည်းဖြစ်ပါတယ်။ဒါမဲ့လည်းအခုတော့နိုင်ငံသားကျောင်းသားအများပြားကအစိမ့်ပညာရေးသင်ကြားနိုင်ဖို့တခြားနိုင်ငံတွေကိုရွေးရင်ကောင်းမလားဆိုတာကိုစပြီးတော့စဉ်းစားလာကြတဲ့အကြောင်း Kathleen Struck ကသတင်းပေးပို့ထားပါတယ်။အပြည့်စုံကတော့မတ်တင်ဂီထိုက်ပြောပြပေးမှာဖြစ်ပါတယ်ဗျာ
။အမေရိကန်ပြည်ထောင်စုဟာနိုင်ငံသားကောလိပ်ကျောင်းသားတက်တန်းကျော်ကိုလက်ခံထားပြီး ကဘာမှာထိတ်ဆုံးငါရက်တည်နေတဲ့နိုင်ငံဖြစ်ပါတယ်။ကဘာဒုတိယနေရာမှာရှိတဲ့ဗြိတိန်နိုင်ငံထက်ကျောင်းသားအရေအတွက်နှစ်ဆရှိပါတယ်။ကျောင်းလျှောက်ထားမှုတွေဆယ်နှစ်တာကာလမြင့်တက်ခဲ့ပြီးအခုတော့ရော့ကျလာတယ်လို့ပညာရေးဆိုင်ရာကျွမ်းကျင်သူတို့ကပြောပါတယ်။အကြောင်းကတော့ကျောင်းလာကကြီးမြင့်လာမှုနဲ့လက်ရှိနိုင်ငံရေးအခြေအနေကြောင့်ဖြစ်တယ်လို့ထောက်ပြကြပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနပညာရေးနဲ့ယဉ်ကျေးမှုဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Marie Rice ကတော့အခုလိုပြောပါတယ်
I don't know if you're aware, but the United States has
ကဘာတလွားကနိုင်ငံတကာကျောင်းသားတွေရဲ့လေးပုံတစ်ပုံလောက်ကိုအမေရိကန်ကဆွဲဆောင်ထားနိုင်တယ်ဆိုတာသိကြပါသလားသိကိုအံ့ဩပေးရပ
ါဒါပေမဲ့လည်းဒီအရေးအတွက်ကကြားဆင်းလာနေတယ်လို့ဝါရှင်တန်ကနိုင်ငံတကာပညာရေးဆိုင်ရာ Institute ရဲ့နောက်ဆုံးထုတ်နှစ်ပတ်လည်အစီရင်ခံစာကဖော်ပြပါတယ်အမေရိကန်တက္ကသိုလ်ကျောင်းသားရေးရာဌာနရဲ့ဒုတိယဥက္ကဋ္ဌဖန်တာအောကအခုလိုပြောပါတယ
် There is a slower rate of students coming into the US there was a sharp decline of
အမေရိကန်ကိုကျောင်းသားတွေလာတဲ့နှုန်းကညော့သွားတယ်လေ600ခန့်နှုန်းကျော်ကျသွားတာဖြစ်ပြီးတော့ဒီလိုဖြစ်ရတာရဲ့အကြောင်းရင်းကလည်းအတော်များများရှိပါတယ
်အရေးအတွက်ကြားဆင်းလာရတာကကုန်ကျစရိတ်နဲ့နိုင်ငံရေးကြောင့်နေမဟုတ်ဘဲလူဝင်မှုကြီးကြပ်ရေးပြည်ဝင်ခွင့်အခက်အခဲနဲ့ကျောင်းသားတွေရဲ့ဘေးကင်းလုံခြုံရေးဆိုင်ရာအပေါ်စိုးရိမ်ချက်တွေလည်းပါတယ်လို့ကျွမ်းကျင်သူတွေကပြောဆိုကြပါတယ်။ကျောင်းသားတချို့ကတော့တခြားနိုင်ငံတွေလောက်အမေရိကန်ကသူတို့ကိုမလိုလားဘူးလို့ခန်းစားနေကြရတဲ့အကြောင်းပြောပါတယ်။ George Washington တက္ကသိုလ်ကဆော်ဒီအာရေဗျာကျောင်းသားအာမက်အလာရှာရီကအခုလိုပြောပါတယ
်။ For me personally I had to wait 10 months.
ကျွန်တော်တို့ကတော့ဗီဇာရဖို့ဆယ်လဆောင်ခဲ့ရပါတယ်။ဗီဇာကိုလက်ခံသည်ဖြစ်စီပယ်ချသည်ဖြစ်စီကိုကိုပြောမှကတော့စောက်မှဆိုတာပါပဲဘယ်လောက်စောက်အောင်လဲဆိုတာကလည်းမသိရပါဘူ
းအမေရိကန်မှာလာပြီးအသိဉာဏ်ပညာသင်ယူဖို့နိုင်ငံခြားကျောင်းသားတွေစဉ်းစားတဲ့အထက်မှာလုံခြုံရေးကိစ္စကထိတ်ဆုံးတာပါပါတယ်လက်တလောအဖြစ်ပြက်တွေကြောင့်စိုးရိမ်စိတ်တွေလည်းပိုများလာနေပါတယ်အမေရိကန်တက္ကသိုလ်မှာငြိမ်းချမ်းရေးနဲ့ပြိပခဖြည့်ရှင်ရေးဆိုင်ရာကျောင်းသားအဘီလက်ရှ်ပါရာဆန်ကအခုလိုပြောပါတယ်
Last year I think a couple of Indians were killed in Kansas I think
they were mistaken because Kansas was India zone ne attack khan ya lo tin ma de tharou ko shi le ban ga lu ne ma ga da phit pi di tadin ga le India ma tadin yi phit khe ba de de kaisa chaung tan tan yi anyin pwa mu ne ma ho be lon yum mu shi ya la so da le min won thauk sia phit khe ba de sik chaung da ri so yin le muslim ne ma yo tin ma khan ya pi amon dia wo a che kan ne ya swet mu myo ri chu lon na khan ja ya ba de
America ma chaung ma ri be kin lon chung mu shi be me နိုင်ငံတကာသတင်းတွေမှာဒီလိုအဖြစ်အပျက်မျိုးတွေကိုဖော်ပြတာကြောင့်ကျောင်းသားတချို့အတွက်တော့အမေရိကန်ကိုကျောင်းလာတက်ဖို့အတွက်ပြန်လည်စဉ်းစားသွားစီပါလေ။တချိန်တည်းမှာပဲအမေရိကန်အစိုးရဘက်ကတော့နိုင်ငံတကာပညာရေးဟာဆိုရင်နိုင်ငံရဲ့စီးပွားရေးနဲ့တန်ခင်းတမန်ခင်းအတွက်ဒေါက်တန်ကြီးတစ်ခုအဖြစ်ရှိနေစေဖြစ်တယ်လို့ပြောဆိုထားပါလေ။အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီး Marie Rice ကအခုလိုပြောပါလေ။
Just last year, international students contributed over $42 billion to the United States economy.
ပြီးခဲ့တဲ့တစ်နှစ်ထဲမှာပဲနိုင်ငံတကာကျောင်းသားတွေကြောင့် American စီးပွားရေးဒေါ်လာ42ဘီလီယံကျော်ရရှိခဲ့ပြီးအလုပ်အကိုင်ပေါင်း4သိန်းခွဲရခဲ့ပါတယ်။ဒါကတိတ်ကိုအမခံပါပဲ။ဒီလိုမျိုးကူးလူဆက်ဆံမှုတွေဟာဆိုရင်နိုင်ငံလုံခြုံရေးအတွက်လည်းအကျိုးရှိစေပါတယ်။သမ္မတ Trump အစိုးရအနေနဲ့ပညာရေးနဲ့ယဉ်ကျေးမှုကူးလူဆက်ဆံမှုကနေအမေရိကန်ရဲ့နိုင်ငံလုံခြုံရေးအကျိုးစီးပွားကိုမြင့်တင်ပေးရေးအပါအဝင်အမေရိကန်နိုင်ငံတကာဆက်ဆံရေးသစ်ကိုဖွင့်လှစ်ဆောင်ရွက်နေပါတယ်
။နိုင်ငံခြားသားကျောင်းသားတွေကိုအမေရိကန်ကလိုလားတယ်ဆိုတဲ့အမကန်ချက်နဲ့နိုင်ငံခြားသားကျောင်းသားတွေကိုစုဆောင်းရယူနိုင်ဖို့ပညာရေးခန္ဓာကပုံကူတွေကတော့ကြိုးစားဆောင်ရွက်နေပါတယ်လို့ပြောဆိုကြပါတယ်ရှင်
။ဘက်တင်ကြီးထိုင်ပြောပြတော့တာဖြစ်ပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့တနေ့တနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါဗီမြန်မာပိုင်းစီစဉ်ရဲ့2018ခုနှစ်နိုဝင်ဘာ22ရက်ကြာသပတေးနေ့ညပိုင်းအတန်လွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမဲ့အစီအစဉ်တွေကိုတော့ line number 1925နဲ့32တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုညပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေး30ချက်နဲ့အတူ
ဆင်းရဲရတော့လွတ်တဘောပေါ့နော်လွတ်တဘောဆိုတော့ကျွန်တော်တို့ကလက်ဖက်အဂျင်နာပဲကြုံမထားဘူးကြုံမထားဘူးလက်ရှိအစိုးရနဲ့တတ်မတော်နဲ့
ဒီအကြောင်းကိုတော့အပတ်စဉ်တိုင်းရင်းသားသတင်းလောအစီအစဉ်မှာနားဆင်ရမှာဖြစ်ပါတယ်ခုတော့ဒီတဲကမှအရင်ဆုံးကျမကြီးကဏ္ဍကိုနားဆင်ရမှာပါဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့စီဂျိုယောဂနဲ့ဆက်ဆက်ပြီးဖြစ်တဲ့ကြောက်ကပျက်စီးမှုအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာအဖြစ်များနေတဲ့စီဂျိုယောဂရဲ့နောက်ဆက်တွဲအနေနဲ့ကြောက်ကထိခိုက်မှုနဲ့အဖြစ်များနေပြီးတော့တချို့ကနောက်ကျမှတိကကိုခံစားရမှုစောစောတိဖို့ရေးကြည့်နေတယ်လို့စီဂျိုအထူးကဆရာဝန်တွေကထောက်ပြနေကြပါတယ်။ဘာကြောင့်ဒီစီဂျိုသွေးဂျိုယောဂါနောက်ဆက်တွဲအနေနဲ့ကြောက်ကထိခိုက်ပျက်စီးရပြီးဘယ်လိုလူတွေပိုဖြစ်တာကစောစောတိနိုင်ဖို့ဘယ်လိုလက္ခဏာတွေကိုစစ်ဆေးစောင့်ကြည့်သင့်ပါသလဲ။ဒီအကြောင်းကိုတော့မြန်မာနိုင်ငံစီဂျိုသွေးဂျိုယောဂါအတင်းဥက္ကဋ္ဌစီဂျိုအထူးကဆရာဝန်ကြီးနဲ့ဂုံးဆောင်ပါမောက်ခဒေါက်တာတင့်ဆွေလက်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ။
โอเคทีโจทีโจทุกๆชาววันนี้เนี่ยปมอกค่ะดร.ติณเสร็จแล้วครับสําหรับเมียนมาနိုင်ငံမှာซีโจโยคะอภิเษกญาณနေတဲ့အခါမှာသူ့ရဲ့ဒီနောက်ဆက်တွဲတွေဖြစ်တဲ့ဒီအဖြစ်များတာတစ်ခုပေါ့เนาะကြောက်ကက်ယောဂာနဲ့ပတ်သက်ပြီးတော့ဒီထိခိုက်မှုတွေရှိနေလို့ကြားပါတယ်ဆရာကြီးအဲ့ဒီခါကျတော့ကျွန်တော်တို့ဒီကြောက်ကက်ယောဂာနဲ့ပတ်သက်ပြီးတော့ဘာကြောင့်အခုလိုဒီနောက်ဆက်တွဲဖြစ်လာတာလဲဆရာကြီ
းကျွန်တော်ကဒီယောဂာသင်နေမှာဒီကတည်းကမကောင်းဘူးသူကသူရဲ့ကတည်းအစစက်များနေတယ်ပေါ့ကျွန်တော်ရှိနေရှိတိုက်တဲ့ပမာဏမှာသူရဲ့ကိုမထိန်းထားနိုင်ဘူးဆိုရင်ရှိရသူရောကနောက်ဆက်တွဲရောကတွေဖြစ်လာတယ်ဖြစ်လာတဲ့ကမှာရေဝရားဖြစ်ဆိုအုပ်စုနှစ်ခုရှိတယ်သူရောသေးသေးလေးတွေကိုထိလို့ဖြစ်တဲ့နောက်ဆက်တွဲရောကတွေပေါ့နောက်သူရောအကြီးတွေကိုထိလို့ဖြစ်တဲ့နောက်ဆက်တွဲရောကတွေပေါ့ကြောက်ကရောကဆိုတာကသူရောငယ်လေးတွေကိုထိခိုက်ပျက်စီးလို့ဖြစ်ပေါ်လာတဲ့နောက်ဆက်တွဲရောကတစ်ခုဖြစ်ပါတယ်အဲ့တော့ဒီလိုထိနေမှုကောင်းလို့ဖြစ်တယ်လို့ပဲသူတို့ပြောရင်ရတယ်ပေါ့အဲ့တော့ဒီနေရာမှာဒီလိုထိနေမှုကြီးကပါလဲဆိုတာကျွန်တော်ဖြေပြချင်တယ်ဒီလိုရှိတဲ့လူပြောင်းနေတယ်မနေ့စောကြီးပေါ့မနေ့ရက် fasting ပေါ့အေးရတာမစားခင်ပေါ့ဒီလိုဆက်လိုက်နေစရင်အမေဆုံးက80ပေါ့အများကြီးက130ပေါ့မီလီဂရမ်ပါ10လီတာပေါ့နော်အဲ့ကြားထဲမှာရှိရမယ်စားပြီးလို့ညာကျွန်တော်တနင်္လာတက်တက်သိစီရင်ဒါမှမဟုတ်ဒီနေ့ကညနေပေါ်ကျွန်ကျိုက်သူသိစေလို့ရှိရင်ရ80လည်းမကျော်ရဘူးပေါ့။ဒါနေ့ညဖောက်နေတဲ့ပြည်သူတက်ပြီပေါ့။နောက်တစ်ခုကတော့သုံးလတစ်ခါပေါ့ပြည်သူတွေမှရှိတဲ့ပြည်သူတွေကိုကျွန်တော်တိုင်းလို့ရတယ်။အဲ့ဒါဟီမိုဂလိုဘင် A1C လို့ခေါ်တယ်။အဲ့ဒါကလူငယ်တဲ့လေးစားတော်တွေမှရှိတဲ့ပြည်သူတွေရဲ့ပမာဏကိုပြတာပေါ့။အဲ့ဒါဆိုရင်900ကျိုက်လုံးပေါ့900ကျိုက်လုံးမကျော်ရဘူးပေါ့။အဲ့လောက်ကိုထိန်းထားလို့ရှိရင်ကပြည်သူတွေတိုင်းကောင်းတယ်လို့ဆိုရပေါ့
။ဟုတ်ကဲ့ဆရာ။ဘလို့လူမျိုးတွေမှအခုလိုဒီစီဂျိုအကြောင်းပေါ့နော်ကြောက်ကက်ကိုဆက်ပြီးတော့ထိခိုက်ဖို့များလဲဆိုင
်အဲ့တော့ကျေပွပေါ့စီဂျိုဒီဂျိုတင်းတင်းမကောင်းတဲ့ပြင်မှာဖြစ်တယ်စီဂျိုကလည်းပြည့်တဲ့အချိန်မှာယောဂါအမျိုးရှိတယ်အမျိုးစားတက်ဆိုတာလူငယ်လူငယ်တွေကိုမြေရောဆက်ဖြစ်တဲ့အမျိုးစားတက်နဲ့ကျွန်တော်လူကြီးတွေပေါ့အသက်40အများကြီးပေါ့40ကျော်လောက်မှဖြစ်တာလေအမျိုးစားနဲ့စီဂျိုဒီဂျိုယောဂါပေါ့အဲ့လိုယောဂါတွေမှာများသောဖြစ်တော့သူ့ပြင်သားတွေရတွေ့ရတာစီဂျိုတက်တန်းပေါ့အဲဒါ59နှစ်ပေါ့အဲ့လိုရှိကြပြီဆိုရင်တကယ်အဲဒီဒီဒီတိကျကြည့်ရင်ဒီဖြစ်နေတတ်တယ်လို့ပြောတယ်အဲ့တော့သူကအမျိုးသားကျစီဂျိုစီဂျိုယောဂါဝင်လူငယ်ငယ်ဖြစ်တဲ့စီဂျိုစီဂျိုယောဂါဆိုလူငယ်ငယ်မှာကြတော့တစ်ခါကြကျွန်တော်ခင်းရတာဖြစ်တယ်အဲဆိုမျိုးကိုဒီဒီတိနေကြမှာဒီဒီတိနေကကျွန်တော်ဒီကနေ့တိုင်ကြမရဘူးကျတော့လိုက်ကျတော့လိုက်ကျလိုက်ကျလိုက်ကြည့်ပြီးနောက်ငါးတစ်ခါနဲ့ခေါင်းနဲ့ကြရမှာကြောက်ကယောဂါကြီးဖြစ်လာကြတယ်ပေါ့အမျိုးသားနဲ့စီဂျိုစီဂျိုယောဂါကြီးကတော့ဒီချိန်မှာဆက်ပြီးလို့ရှင်တော့ဒီလိုနဲ့ဖြစ်လာတယ်ဖြစ်လာတဲ့ချိန်မှာကျိုးတော့လူသားတွေရဲ့90ရာခိုင်နှုန်းကသူတို့ယောဂစပြီးပြည့်ရဆိုတဲ့ချိန်မှာတော့တကယ်ကြီးယောဂရဲ့ဖြစ်နေပြီကရှိနေတတ်တယ်။အဲဒီချိန်မှာစပြီးခြေတော်ဖောတာနဲ့မျက်နှာကြီးရောင်းတာနဲ့စပြီးတော့ဒါကြီးယောဂစပြီးရဆိုတဲ့ဒီနောက်ဆက်တဲ့ယောဂကိုတက်ပါယောဂကြည့်ကြလို့လည်းရှိနေနိုင်တယ်ပေါ့နော်။ဒါတော့အရိယာဘယ်လိုမျိုးဖြစ်လဲကျတော့ဆက်ပါနေတော့ ီးကြီးတက်တဲ့အဲဆုံးကြာလာပြီ59ပေါ့အဲ့လိုရှိတဲ့ဒီဒီပြူကြဲဒီမှာရှင်နေရဲ့အဲ့တော့ကြီးကြီးပြည့်ပြည့်ချင်းမကောင်းတဲ့ဒီမှာပူကြနေတယ်နောက်တစ်ခုကငင်းလို့ရှိတဲ့ဒီမှာဒီရောကပူကြတယ်မအေးမင်းမရှိချေကြီးရောကရှိတယ်အေးမင်းမလည်းဒီတက်ပဲရောဖြစ်ပြီးတဲ့ဒီကျဲလို့တမ်းပြီးစရှိတဲ့ဒီမှာရှင်နေတယ်ဒီကြောင့်ကရောကလေးပူဖြစ်တတ်တယ်နောက်တစ်ခုကတော့ချစ်လေးတောက်တဲ့ဒီပေါ့ချစ်လေးတောက်တဲ့ဒီမှာဒီရောကပူဖြစ်တတ်တယ်အတွေ့အကြုံကတော့ရရှိနေဒီမှာတွေ့အကြုံကမထင်ရဘူးပေါ့ဆိုတော့အဲ့ဒါကြီးတက်လာရတာဖြစ်နေများတယ်ပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဖြစ်လာပြီဆိုလို့ရှိရင်ဆရာကြီးကြိုတင်သိနိုင်ဖို့အတွက်လက္ခဏာတွေရောဘာတွေကိုစောင့်ကြည့်ဖို့လိုမလဲဆရာ
အများဆုံးဖြစ်တော့ခဲကြီးသူရောင်းနေလို့ဖြစ်ရမှာမျက်စိနဲ့စိုက်ငြင်းငြင်းကြလာကြရပေါ့မျက်စိကိုစစ်ကြည့်ရတော့ပေါ့စီးဆိုတာကြောက်ရွံ့အလုကဘာလို့လဲဆိုတော့ခန္ဓာကိုယ်အတွက်အဆုံးကျမြင်ရဲ့မျက်စိကိုပြန်သိမ်းထားပြီးတော့အဆုံးကျတဲ့မျက်စိကိုခန္ဓာကိုယ်အတွက်ဆုံးမပြရတာအဲ့ဒီမှာခန္ဓာကိုယ်အတုံးကြပြီးတော့ပြန်သိမ်းထားတဲ့အတွက်ဉာဏ်ရှိရတော့အပားတက်ပေါ့ပူရင်းတက်ပြီးပေါ့အထူးသဖြင့်အာဂျူမင်တို့ခေါ်တဲ့အပားတက်ပြီးပေါ့အဲ့ဒီတက်တဲ့သူကြောက်စားပြောလို့ရှိရင်စီးရအောင်ဆုံးမရှိဘူးတွေးရနေကြပြီးစီးချက်လာတဲ့ချိန်မှာအဲ့ဒီပြန်ပြီးတော့ဆုံးယူပြီးတော့ကြောက်စားကခန္ဓာကိုယ်ပြန်ပြီးတုံးတယ်အဲ့တော့ပထမဆုံးကခန္ဓာရောအဲ့ဒီတွေးထဲမှာအပားစာအာဂျူမင်တွေဆောက်ပြီးပါလာတာကိုစာကြည့်တွေ့ရတယ်ပေါ့စာကြည့်တွေ့ရတယ်ဆိုတော့အဲ့ဒါကျွန်မတို့ချာတူးတန်ကိုစီးမှာအဲ့တော့စီးကြည့်ရမှာရအနေနဲ့၆လတခါတော့အဲဒါစီးကြည့်နေလို့လို့ရပေါ့အဲ့တော့တွေးထဲမှာစီးထဲမှာအညမလေးကြီးဆိုတော့အနုစိတ်ပုံမှန်ကဆက်ပြီးပါဝင်လာပြီဆိုရင်ဒီလိုကတက်ကြရတာဆက်ဖြစ်နေပြီလို့အစောဆုံးပြီးတဲ့လက္ခဏာပေါ့ဒီချိန်မှာကျွန်တော်ဒီချာကိုကူပါပါဒီချာချင်းကြီးရောက်လို့ရှိရင်အဲ့အနုစိတ်ပုံမှန်ကပါဝင်နေပြီးတော့ဒီမှာပုံမှန်ကပေါ့မကူအညမယူရမဖြစ်အောင်ကျွန်တော်တားဆီးရတယ်အဲ့ဒီသူစီးရမှာအနုတိပုံမှန်ကနေပြီးတော့ပုံရင်းချက်တွေကြည့်နေအများကြီးပါလာပြီးဆိုတော့မျက်စိကမြင်တဲ့ပုံမှန်ကဒီစီးရမှာပုံရင်းချက်တွေအတားအသင့်ပါလာခြင်းနဲ့နောက်တစ်ချက်ကျရင်တော့စက်ကလုံးဝထိခိုက်ပျက်စီးတဲ့ကြောင့်ပြီးတော့စက်ကရလုံးလုံးကကျသွားတယ်အဲ့ဒါကြောင့်အခါကျတော့မီးနဲ့ဖြေရပေါ့မီးနဲ့ဖြေရမှာတော့ဒီအဲ့ဒါကျတော့ကျွန်တော်နာတာချီရောက်အောင်ဖြစ်တယ်နာတာချီစက်ကပျက်စီးတာကြောင့်ကိုစီးကေဒီပေါ့ chronic kidney disease chronic renal failure နာတာချီစက်ကယောဂနာတာချီတက်အလုံးချင်းယောဂအားလို့ဒါကတော့တခွေရနေနေချင်းနေရတာပေါ့
ဟုတ်ကဲ့ဆရာကြီးလူမအနေနဲ့ရောဆရာကြီးဒီတိတာတဲ့ဘယ်လိုလက္ခဏာတွေကိုသူခဏကုတ်ပေါ်မှာသတိထားမိနိုင်လဲ
လူမအနေနဲ့ကတော့ micro immediate stage မှာကျွန်တော်ဗာလက္ခဏာမှာကျွန်တော်မသိနိုင်ဘူး micro immediate ဆိုတဲ့အချိန်မသိကမြင်လာအောင်ခြေထဲမှာအသားတွေပါနေပြီဆိုတော့ခဏကိုယ်ထဲမှာအသားတွေချုံရင်ခြေထဲမှာအသားတွေပါလာတဲ့အတွက်ခြေထဲမှာအသားတွေနေသွားတယ်အဲ့ဒါဆိုလို့ရှိရင်ခဏကောင်အစားရင်ပေါ်လာရောင်းလိုက်ပါကျောက်ဒီစားပေါ်လို့မနေ့ကမကျင်းရတာအဲငယ်လုံးပေါ်ဝင်မှာရောင်းနေတာဒီပေါ်လာရစားတယ်ပေါ့အဲ့ဒါမြင်ပြီးတော့နောက်တစ်ချက်ကျောက်ကအလုံးတော့တဲ့ chronic renal failure လို့ပြောတဲ့ဖြစ်ရောက်သွားပြီးရှင်ရတော့ခန္ဓာကိုယ်ထဲမှာမရှိတဲ့မရှိထိုက်တဲ့အညစ်အကြေးတွေကယူရီးယားတို့ခွေးကြီးအဲ့ဒါတွေကတော့ခန္ဓာကြီးရောဆီရောထုံထုံကနေတော့တာသူတွေမှာပုံလာတယ်အဲ့ဒါကျွန်တော်သိစေရခြင်းယူရီးယားတို့ခွေးကြီးကတော့ဆက်ပြီးတက်လာတယ်အဘိယသူကလည်းအဲ့ဒီအညစ်အကြေးကြောင့်သူကမတတ်တော့ဘူးပေါ့နားလည်အောင်ပြောရတော့သူကမတိုင်းပဲသူကဒီလိုမကောင်းဘူးသူလည်းအဲ့ဒီစာရည်တော့ချင်းနေမရှိဘူးနောက်သူရတဲ့လူကဖြစ်လာမှာဆိုရှယ်ပြဆိုပေါ့ဟိုပေါ့ရောလည်းတန်းတည်းဖြစ်နေတဲ့ဖြစ်လာတော့ပါလေ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုမင်းစီစဉ်တင်ဆက်တဲ့အပတ်စဉ်ချမ်းမာရီကဏ္ဍကိုနားဆင်ကြရဖြစ်ပါတယ်။တိုင်းရင်းသတင်းအစီအစဉ်ကိုမကြာခင်မှာထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့ဦးအောင်ခင်ရဲ့မြန်မာရေး30ချက်ကိုနားဆင်ရပါပါ။နိုင်ငံခြားမှာလှုပ်လှုပ်နေတဲ့မြန်မာပြည်သားတွေတန်းနဲ့ချီရှိနေပေမဲ့သူတို့တရားဝင်ပြန်ပို့တဲ့ဒေါ်လာငွေကတော့နည်းနေပါသေးတယ်။ရွှေပြောင်းလူသမားတွေဟာအစိုးရရဲ့ဗဏ္ဍာရေးစနစ်ကိုယုံကြည်လာမှသာဘဏ်ကားတစ်ဆင့်ငွေလွှဲတာတွေများလာနိုင်ပါတယ်။ဒီအကြောင်းကိုတော့ဦးအောင်ခင်ကရေးသားပြီးတော့ကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ခင်ဗျာ။
နိုင်ငံသားမှာအလုံးလုံးနေကြတဲ့မြန်မာပြည်သားတွေဟာဒီမျိုးစုံသုံးပြီးကျန်ရစ်သူပြည်သားစုကိုထောက်ပံ့တဲ့အတွက်မြန်မာနိုင်ငံကိုငွေပြန်ပို့တဲ့ပမာဏကိုကမ္မမှုဖြစ်ပါတယ်။ဒါပေမဲ့နိုင်ငံသားမှာတရားဝင်အလုံးလုံးနေတဲ့မြန်မာပြည်သား3တန်းကျော်ရှိပြီး2015မှာဒေါ်လာတန်း3500မြန်မာပြည်ကိုပြန်ပို့တယ်လို့ကမ္ဘာ့ဘဏ်ကကမ္မမှာတယ်။တိုက်ပြည်ရဲ့သတင်းထုတ်လွှင့်မှုတန်ဖိုး600ခန့်လုံးလောက်ကိုပြန်ပို့နေတဲ့သဘောဖြစ်ပါတယ်။လုံသမားရေးရာဌာနကတော့ဒီနှစ်ပြန်ပို့တဲ့ငွေပမာဏဟာဒေါ်လာတန်း 8,000 လောက်ရှိမယ်လို့ကန့်သတ်ပါတယ်။တရားမဝင်တဲ့ရွှေပြောင်းလုပ်သားတွေကိုထည့်တွက်လို့ ပြန်ပို့ငွေပမာဏများပြားလာတာပါ။ဘယ်လိုပဲဖြစ်ဖြစ်ရွှေပြောင်းလုံသားပြန်ပို့တဲ့ငွေကိုအများဆုံးလက်ခံရရှိတဲ့ဆယ်နိုင်ငံထဲမှာမြန်မာပါဝင်လာပြီဖြစ်ပါတယ်။ဖွံ့ဖြိုးတဲ့နိုင်ငံတွေမှာဆိုရင်ရွှေပြောင်းလုံသားတွေပြန်ပို့တဲ့ငွေဟာနိုင်ငံခြားထောက်ပံ့ငွေနဲ့ပိုများပါလေ။တကမ္ဘာလုံးကရွှေပြောင်းလုံသားတွေပြန်ပို့တဲ့ငွေဟာ2015မှာဒေါ်လာသန်းပေါင်း6သိန်းကျော်ရှိတယ်လို့ကမ္ဘာဘဏ်ကခန့်မှန်းပါလေ။ဒီအထက်မှာဖွံ့ဖြိုးတဲ့နိုင်ငံတွေကဒေါ်လာသန်း4သိန်းခွဲလောက်လက်ခံရရှိတယ်လို့ခန့်မှန်းပါလေ။
နိုင်ငံရေးမြန်မာပြည်သားတွေပြန်ပို့တဲ့ငွေကိုစနစ်တကျကင်တွယ်နိုင်ရင်အကျိုးခံစားရမှာသိကြပါတယ်မြန်မာပြည်သူပြည်သား26ရာခိုင်နှုန်းဟာဆင်းရဲမှုသတ်မှတ်ချက်ထက်နေကြတဲ့အဆင့်မှာရောက်နေတဲ့အတွက်ရွှေပြောင်းလုံသားရဲ့ပြန်ပို့ငွေဟာဆင်းရဲမှုနည်းပါးရေးကိုအထောက်အကူပြုနိုင်ပါတယ်ထိုင်းနိုင်ငံရောက်မြန်မာလူသားဟာပြန်မြဒေါ်လာ600နှစ်စဉ်ပြန်ပို့လို့ရှိတယ်လို့2002ကခန့်မှန်းထားပါတယ်မြန်မာပြည်ကမိသားစုရဲ့အခြေခံလိုအပ်ချက်ကိုဖြည့်ဆည်းနိုင်ဖို့အတွက်ငွေပြန်ပို့ရတာလို့ရွှေပြောင်းလူသား95ရာခိုင်နှုန်းကပြောပါတယ်။ပို့ငွေတစ်ဝက်လောက်ကိုဟွန်ဒီစနစ်နဲ့ပေးပို့ပြီးကျန်းသာကိုလူကြုံနဲ့ပေးပို့တာဖြစ်ပါတယ်။ဘဏ်ကတစ်ဆင့်ငွေလွှဲပေးသူအလွန်နည်းပါတယ်။စေစွရနဲ့လက်အောက်ခံအဖွဲ့အစည်းတွေကိုမယုံကြည်သူကအများစုဖြစ်ပါတယ
်။ထိုင်းနိုင်ငံရောက်မြန်မာလူသားတွေပြန်ပို့တဲ့ဒေါ်လာငွေအကြောင်းဂျပန်ပညာရှင်ကိုဂျီကူဘိုက2015မှာစာရန်ရေးဘူးပါလေ။အရင်ကတော့အစိုးရပြတ်ထန်းတဲ့ငွေဖလှယ်နှုန်းနဲ့အပြင်ပေါက်ဈေးကွာဟလွန်းလာမှုဟွန်ဒီနီးတဲ့ငွေလဲကြတာများပါတယ်။ဒါပေမဲ့2012မှာငွေဖလှယ်စနစ်ပြောင်းလဲလိုက်တဲ့နောက်ပိုင်းဘဏ်ကတစ်ဆင့်လွှဲပြောင်းတာတွေတိုးပွားလာတယ်လို့ဆိုပါလေ။ရွှေပြောင်းလုံသားတဦးဟာနှစ်စဉ်ဒေါ်လာ1500လောက်ပြန်ပို့နိုင်တယ်လို့ကိုဂျီကူဘိုကခန့်မှန်းပါလေ။ရွှေပြောင်းလုံသားတွေပြန်ပို့တဲ့ဒေါ်လာငွေအကြောင်းရေးထားတဲ့စာရန်10ခုလောက်ရှိပါတယ်။ဒီအထက်မှာရှွန်တန်တန်နဲ့အဖွဲ့ရဲ့2008ထုတ်စာရန်ကစပြီး2019ထုတ် Randall Aki နဲ့ Davis Kapoor ရဲ့ International Group Center ရဲ့စာရန်အထိပါဝင်ပါတယ
်။ဝင်ငွေပိုများတဲ့မလေးရှား၊စင်ကာပူ၊ကိုရီးယား၊ဒူဘိုင်း၊အမေရိကန်နဲ့ဂျပန်ရောက်မြန်မာတွေပြန်ပို့တဲ့ငွေကတော့နှစ်စဉ်ပြန်မြနှုန်းဒေါ်လာ2500ကျော်ရှိပါတယ်။ထိုင်းမှာတော့ရွှေပြောင်းလုံသားဥယေပိုများပါတယ်။ထိုင်းရောက်မြန်မာပြည်သား9000ကျော်ကိုအာရှသုတေသနဌာနက2013ခုမှာစစ်တမ်းကောက်ယူပါတယ်။ထိုင်းစီးပွားရေးမှာမြန်မာပြည်ပါဝင်တဲ့အခမ်းကဏ္ဍကိုအဓိကထားတဲ့စာတမ်းဖြစ်တာကြောင့်ပြန်ပို့ငွေအကြောင်းသိမပါပါဘူး။ဒါပေမဲ့စစ်တမ်းမှာပါဝင်တဲ့မြန်မာလူသား65ရာခိုင်နှုန်းဟာအလားတူလုခရမှသာမြန်မာပြည်ပြန်ဖို့စိတ်ကူးတယ်လို့ဆိုပါတယ်။တရားဝင်မှတ်ပုံတင်ပြီးလုခကိုဘဏ်ကတဆင့်ထုတ်ပေးတဲ့လုပ်ငန်းတွေမှာမြန်မာအလို့သမားဟာဘဏ်ကတဆင့်မြန်မာနိုင်ငံကိုငွေပြန်ပို့ဖို့အလားအလာများကြောင်းသိရပါတယ
်။ထိုင်းနိုင်ငံမှာအလုပ်လုပ်တဲ့ရွှေပြောင်းလုပ်သားဟာလုခအနည်းဆုံးဖြစ်ပေမဲ့ထိုင်းမှာမြန်မာပြည်သား3000ကျော်ရှိတာမို့သူတို့နှစ်စဉ်ပြန်ပို့တဲ့ဒေါ်လာငွေဟာတန်း9000နီးပါးရှိပါတယ်။လုပ်သားတဦးဟာနှစ်စဉ်ပြန်မြနှုန်းဒေါ်လာ200က2000အထိပြန်ပို့ကြပါတယ်။မြန်မာအစိုးရကိုအယုံကြည်မရှိလို့ကိုနီကိုဟာနဲ့ငွေပြန်ပို့နေသူတွေကိုဗန်တိုက်ကတစ်င့်ငွေလွှဲဖို့စီရင်နိုင်ဖို့လိုပါတယ်။ရွှေပြောင်းလုံသားတွေများလုံးလို့သူတို့အတွက်တိသဌာနဖွင့်ပေးထားတဲ့အစိုးရတွေလည်းရှိပါတယ်။ဒီထဲမှာဖိလစ်ပိုင်နိုင်ငံဟာအထင်ရှားဆုံးဖြစ်ပါတယ်။နိုင်ငံခြားမှာအလုပ်ကံရရှိပြီးလုံခြုံအေးချမ်းစွာအလုပ်လုပ်နိုင်ဖို့အတွက်ဇာတိမီကအစိုးရကကူညီစောင့်ရှောက်နိုင်ဖို့ရွှေပြောင်းလုံသားဌာနကိုပြစ်ဒဏ်ဖွင့်ထားဖို့လိုပါတယ်ဖိလစ်ပိုင်နိုင်ငံဟာဒီနေရာမှာအထူးယူစရာကောင်းပါတယ်နိုင်ငံခြားမှာအလို့ရရှိရေးနိုင်ငံရရောက်လုပ်သားကိုကာကွယ်စောင့်ရှောက်ရေးအတွက်တာဝန်ယူလုပ်ကိုင်ပေးတဲ့အစိုးရဌာနဖြစ်ပါတယ်အစိုးရဌာနရဲ့အခုအညီနဲ့နိုင်ငံခြားမှာအလို့လုပ်နိုင်တဲ့အတွက်ခံစားရမယ့်အကျိုးအမြတ်ကိုသိလာနိုင်ပါတယ်ဒါကြောင့်ရွှေပြောင်းလုပ်သားဥယျာဉ်ရောသူတို့ပြန်ပို့တဲ့ငွေရောတိုးပွားလာစရာရှိပါတယ်ခင်ဗျာ
ဒီမှာရေးသုံးသက်ချက်အစီအစဉ်ကိုဦးအောင်ခင်တဲ့အတူကိုညံဝဲအောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့နေသက်ဒေသတိုင်းရင်းသားဒေသတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတင်ဆက်ပေးထားတဲ့တိုင်းရင်းသတင်းအစီအစဉ်ကိုတင်ဆက်ပေးမှာပါဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင်တိုင်းရင်းသတင်းတော်တွေကတင်ပြပေးထားတာဖြစ်ပါတယ်ခင်ဗျာ
အပတ်စ စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတို့ဒါတွေတင်ဆက်ထားတယ်ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မြန်မာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်တခြားမှာရခိုင်တပ်မတော်အေအေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။သဘာဝဘေးဒဏ်သင့်ပြည်သူတွေအတွက်ကူညီရေးပစ္စည်းနဲ့ရမုံငွေတွေကိုစီမံခန့်ခွဲမှုမှာပွင့်လင်းမြင်သာမှုရှိဖို့ချင်းအမျိုးသမီးအဖွဲ့ကချင်းပြည်နယ်အစိုးရကိုတောင်းဆိုခဲ့တယ်ဆိုတာနဲ့နိုင်ငံရေးကော်မရှင် PC နဲ့တိုင်းသာလက်နက်ကိုင်လေးဖွဲ့တို့အလို့သဘောတွေ့ဆုံခဲ့တဲ့အကြောင်းတွေကိုကြားသားရမှာပါရှင်။
ကမကနန်းဟောမရှင်တရင်တွေကိုနိုင်ကိုအိမ်နဲ့အတူတင်ဆက်ပေးသွားမှာပါမြန်မာနိုင်ငံချင်းပြည်နယ်ပလဝမြို့နယ်နဲ့ထိစပ်နေတဲ့အိန္ဒိယနဲ့ဘင်္ဂလားနယ်စပ်တလျှောက်မှာနိုဝင်ဘာလဒုတိယအပတ်ကရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးနှစ်ဖက်ကြဆုံးမှုတွေရှိခဲ့ပါတယ်တိုက်ပွဲတွေဟာဒီလ23ရက်25ရက်နဲ့26ရက်နေ့တွေမှာပလဝမြို့နယ်ကလတန်မြင့်နဲ့ပီချောင်းအကြားမှာရှိတဲ့နတ်ချောင်းဝကျေးရွာကြည်တောင်ကျေးရွာရွှေလိပ်ဝကျေးရွာနဲ့ဇီးတောင်ကျေးရွာတွေနီးမှာဖြစ်ပွားခဲ့တာပါတိုက်ပွဲအတွင်းအခြေစိုက်ခမရ303တိုက်ရင်ကအနည်းဆုံး20ခန့်ကျဆုံးခဲ့ပြီးဒဏ်ရာရသူတွေလည်းရှိသလိုရခိုင်တပ်မတော်ဘက်ကလည်းတဦးကျဆုံးပြီးဒဏ်ရာရသူတချို့ရှိတယ်လို့ရခိုင်တပ်မတော်တရင်ကထုတ်ပြန်ထားပေမဲ့မြမတပ်မတော်ဘက်ကတော့တစုံတရာတရင်ထုတ်ပြန်တာမရှိခဲ့ပါဘူးလက်ရှိအချိန်တိုက်ပွဲဖြစ်ပွားခဲ့တဲ့ပီချောင်းတလျှောက်မှာမြမစစ်တပ်ကတိုက်ရင်10ရင်းခန့်လှုပ်ရှားနေတယ်လို့နောက်ထပ်အင်အားဖြည့်တာတွေလည်းရှိနေတဲ့အတွက်တိုက်ပွဲတွေဆက်လက်ဖြစ်ပွားနိုင်တယ်လို့လည်းAA ဖက်ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။2015ခုနှစ်သဘာဝဘေးဒဏ်သိပ်ပြည်သူတွေအတွက်ပေးရခဲ့တဲ့ကူညီထောက်ပံ့ရေးပစ္စည်းနဲ့ရန်ပုံငွေတွေကိုစီမံခန့်ခွဲတဲ့နေရာမှာပို့လင်းမြင်သာမှုရှိဖို့သဘာဝဘေးအန္တရာယ်ကြောင့်ပြောင်းရွှေ့ခဲ့ကြရတဲ့ဟာခါတာမျိုးရမီဖွဲ့ကချင်းပြည်နယ်ဆိုရကိုစောင်းဆူလိုက်ပါတယ်။နိုဝင်ဘာ18ရက်နေ့ကကြေညာချက်တစာထုတ်ပြန်စောင်းဆူခဲ့တာပါ။သဘာဝဘေးသိပ်ပြည်သူတွေအတွက်ဂျန်ရှိနေသေးတဲ့7,600ကျော်ကိုချင်းပြည်နယ်ဆိုရဖွဲ့အထွေထွေအုပ်ချုပ်ရေးမှုရုံးကနေစီမံခန့်ခွဲမှုအပေါ်ပိုလင်းမြင်သာမှုရှိဖို့နဲ့အခုသူတို့ပြောင်းရွှေ့နေဆိုင်ကြတဲ့ဟာကားမြို့ဟာကားတာရက်ွက်လမ်းပြုတ်ပြင်းရေးအတွက်အသုံးပြုဖို့စောင်းဆိုခဲ့ကြပါတယ်။ဒါ့အပြင်သဘာဝဘေးဒိပြည်သူတွေအတွက်လှူဒါန်းထားတဲ့ဆောက်ပါရေးပစ္စည်းတွေကိုဝန်ကြီးတွေနဲ့လက်ခရီးသွားလက်ဆောင်ဖြင့်ယူဆောင်တာဟာမံကန်တဲ့လို့ရမဟုတ်ကြောင်းဆန်ဆန်းဆန်းနဲ့ဆောက်ပါပစ္စည်းတွေသမားရက်မလွန်ခင်ဘေးဒိတူတွေနဲ့တခြားမြို့နယ်တွေကိုပြန်လည်မျှဝေပေးဖို့အမျိုးသမီးဖွဲ့ကစောင်းဆိုထားပါတယ်။
လူရင်9,000ကျော်ခိုးလုံနေတဲ့ကရင်ပြည်နယ်မြိုင်ကြီးငူစစ်ဘေးရှောင်စခန်းမှာအခုတလောအတွင်းဝက်တက်ရောဂါကြောင့်တလမှာလူအယောက်30ကျော်ဝက်တက်ရောဂါကူးစက်မှုတွေဖြစ်ပွားနေပါတယ်။ဝက်တက်ရောဂါကူးစက်ခံနေရတဲ့စစ်ရှောင်အများစုဟာကကွယ်ဆေးထွက်နှံထားခြင်းမရှိတဲ့ကလေးငယ်တွေအပါအဝင်အသက်40ကျော်လူကြီးတွေလည်းဖြစ်ပွားနေပါတယ်။ကူးစက်ခံရတဲ့စစ်ဘေးရှောင်တွေကိုကူတာနိုင်ဖို့အတွက်လက်ရှိအချိန်မှာဈေးဝါးတွေကုန်တလောက်နီးပါးရှိနေပြီလို့လည်းအဲ့ဒီစစ်ရှောင်စခန်းကကျန်းမာရေးတာဝန်ယူထားတဲ့ဆရာနော်သစင်ကပြောပါတယ်။မြန်ကြီးကစစ်ရှောင်စခန်းဖွင့်လှစ်ပြီးနှစ်ကျော်အတွင်းမှာအခုနှစ်ထဲမှာပထမဆုံးအကြိမ်ဝက်သက်ရောဂါဖြစ်ပွားလာတာလည်းဖြစ်ပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းမှာလက်နက်ကင်တပ်ဖွဲ့တွေစစ်ရေးသိမ်းမာလာတဲ့အနေအထားကနေရွာသားတွေဖမ်းဆီးခေါ်ဆောင်သွားခြင်းခံရပါတယ်။နိုဝင်ဘာလ20ရက်နေ့ကလာရှိုးမြို့နယ်ဤနန်းကျေးရွာအုပ်စုလူပြိုကောင်းဆောင်ဆိုင်းမောင်ကိုလက်နက်ကင်တပ်ဖွဲ့တစ်ဖွဲ့ကနေဝင်ရောက်ဖမ်းဆီးခေါ်ဆောင်သွားခဲ့တာဖြစ်ပါတယ်။စစ်ဆေးမေးမြန်းဖို့ခေါ်ဆောင်သွားမှာဖြစ်ကြောင်းနဲ့ပြန်လွှတ်ပေးမှာဖြစ်ကြောင်းပြောဆိုပြီးနေအိမ်ကနေခေါ်ဆောင်သွားတာလို့ဤနန်းဒေသခံလူပြိုဖွဲ့ဝင်တို့ကပြောပါတယ်။မြောက်ပိုင်းမှာမိတ်တပ်ဖွဲ့ဝင်တွေရဲ့လက်ချက်လို့ဆိုကြပေမဲ့လည်းဒီကြောင့်နဲ့ပတ်သက်ပြီးမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တွေကအတိပြုချက်တော့မရသေးပါဘူး။ဤနိုင်အုပ်စုမှာအစိုးရကမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင် TNL နဲ့ SFPP SSC ပူးပေါင်းတပ်ဖွဲ့ပြင် RCS SSC နဲ့လှုပ်ရှားနေပါတယ်
။ကချင်ပြည်နယ်ဖားကတ်မြို့နယ်ရှိကြောက်စိန်ကုမ္ပဏီလုပ်ကွက်တစ်ခုမှာရေမစေးကြောက်ရှာဖွေသူတွေနဲ့လုံခြုံရေးရဲတပ်ဖွဲ့တွေအကြားပဋိပက္ခဖြစ်ပွားခဲ့လို့ရေမစေးကြောက်ရှာဖွေသူတဦးတနတ်တိမှန်တည်ဆုံးခဲ့တယ်လို့ဖကတ်မြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကပြောပါတယ်။နိုဝင်ဘာလ19ရက်နေ့ကဖကတ်မြို့နယ်နတ်မော်ကျေးရွာအုပ်စုကြောက်စိန်တည့်ရွက်ကုမ္ပဏီထဲမှာရေမစေးကြောက်ရှာဖွေသူတွေကိုလုပ်ွက်တဲ့ကပြန်ထွက်ခိုင်းရမှာအချင်းများရန်ဖြစ်ကြပြီးဖြစ်ပွားခဲ့တာဖြစ်တယ်လို့ပြောပါတယ်။ရဲတပ်ဖွဲ့ကရေမစေးသမားတဦးကိုတနတ်နယ်ပြစ်လို့တည်ဆုံးသွားတာကြောင့်ယာနဲ့ချီတဲ့ရေမစေးသမားတွေကရဲကားနှစီးကိုဖျက်ဆီးခဲ့တယ်လို့ကြောက်စိန်တည့်ကုမ္ပဏီပိုင်အဆောက်အဦးကိုလည်းမိရှုပ်ဖျက်ဆီးခဲ့ကြတယ်လို့ဦးတင်ဆိုးကပြောပါတယ်
Pakan Dida, Tao Sing Lu Quadri Dream, Yi Masi Tamarin, Lunjun Yi Yata Pue Dream, Jakana, Kayan, Pipwara, Achimiara, Dekat Pansida, Yangadari, Pipwale Shibi, Tiaswa Ye Yu Muri, Mashibu Lu, Pakan Dida Kanigat, Piovare.
A Yapa was really a Ninja Yu Puranju, Mumjin and Murase, Buara, Chandu Sara Sayan, Aloyo Sunu Wego, Nuba Sashi and Liga, Yimu, Jimba Pisi Kevare. မုန်ပြင်းနယ်ဆယ်မြို့နယ်ကဒေတာခွန်ရဲ့သဘောထားတွေပြည်ပြည်စုံစုံပုံမူရရှိအောင်မြို့နယ်လိုက်ဝတ်ရှော့လုပ်ပြီးရင်ဒီနယ်စစ်ဖိုရန်ကိုလှုပ်ဆောင်သွားမယ်လို့ငင်းချမ်းရေးဖိုရန်ကော်မတီဖွဲ့ကောင်းဆောင်မင်းအောင်မောင်ကပြောပါတယ်။၂၃ရာစုပင်လုံးညီလာခံရဲ့ဖရိတ်ဝော့တိုင်းအကြောင်းအရာလိုက်နိုင်ငံရေးစနစ်ဘွဲ့ကဏ္ဍဟာစီအက်စုတွေမှာလည်းတာဝန်ရှိသလိုညင်းချမ်းရေးဖြစ်စဉ
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။တိုင်းသာလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ကရင်မျိုးသားစီယုံ KNU ရှမ်းပြည်တင်းလယ်ထူထောင်ရေးကောင်စီ RCSS ကစင်လွတ်လပ်ရေးအဖွဲ့ KIO ကရင်မျိုးသားတူးတက်ရေးပါတီ KNPP တို့နဲ့ငြိမ်းချမ်းရေးကော်မရှင် PC တို့နိုဝင်ဘာလ16 17 18ရက်နေ့တွေမှာထိုင်းနိုင်ငံချင်းမိုင်မြို့မှာအလို့သဘောတွေ့ဆုံခဲ့ကြပါတယ်။ဒီတွေ့ဆုံမှုအခြေအနေကိုတော့အမီကနေစူးစီးထားပြီးနိုင်ကုန်းအင်ကနေတင်ဆက်ပေးထားပါတယ်။
အလို့သဘောတွေ့ဆုံဆွေးနွေးပွဲလို့ဆိုပေမဲ့လည်းတိုင်းသားတော်လှန်ရေးအင်အားစုတင်တဲ့အစိုးရအတမတော်တို့ကြားတိုက်စုံမှုတွေအတွက်ပူပွေးလင်းလင်းဆွေးနွေးနိုင်ခဲ့တဲ့အတွက်ကောင်းမွန်တဲ့ဆွေးနွေးပွဲတွေလို့နိုင်ငံတော်သမီးကယုံကပြောရေးဆိုခွင့်ရှိသူဦးစော်သေးကပြောပါတယ
်ဒီနေ့ဆွေးနွေးပွဲကတော့အလို့သဘောပေါ့နော်အလို့သဘောဆိုတော့ကျွန်တော်တို့ကလက်ဖက်အဂျင်နာလိုက်ဂျုံမထားဘူးဂျုံမထားဘူးလက်ရှိအစိုးရနဲ့တမတော်နဲ့ဂျာအစီအစီအတွက်နဲ့ဂျာထဲမှာဖြစ်နေတဲ့အငြင်းပွားမှုတွေကိုကျွန်တော်ပုံမှန်တည်းဆွေးနွေးတယ်နောက်တစ်ခါဒီမှာပဲကျွန်တော်တို့ဥကရိုင်းနဲ့တွေ့ခဲ့တဲ့ဟာဒီမှာကျွန်တော်တို့ကောင်းတယ်မပေါ်နိုင်ခဲ့တာရှိတယ်ပေါ့နော်အဲ့ပေါ်မှာကျွန်တော်တို့အကြည့်လဲဆွေးနွေးတယ်ဆွေးနွေးပြီးတော့နောက်ဒီအငင်းပွားမှုတွေကြည်လည်ပြီးတော့ပေါ့နော်ကျွန်တော်တို့တကယ် NCA လမ်းကြောင်းတိုင်းခင်ခင်ပါမှာဆက်ပြီးတော့နည်းနည်းပြတ်နားလည်မှုရှိပွားနိုင်လို့ဘယ်လိုဆက်ပွားမလဲဆိုတော့နီလန်းနေတဲ့ဘက်ပုံမှန်တည်းဆွေးနွေးနေပါတ
ွေ့ဆုံဆွေးနွေးမှုတွေဆက်မှလှုပ်ဆောင်သွားမှာဖြစ်ပြီးတစ်ဖက်နဲ့တစ်ဖက်ကြားမကြည်လည်တဲ့ကိစ္စရပ်တွေအငင်းပွားမှုတွေနဲ့ NCA လမ်းကြောင်းကလည်းတစ်စက်ငင်းချမ်းရေးလုပ်ငန်းစဉ်လမ်းကြောင်းပေါ်ပြန်လည်ရရှိဖို့အတွက်သဘောတူညီချက်တွေရရှိခဲ့တယ်လို့ဆိုကြပါတယ်ငင်းချမ်းရေးကော်မရှင်အဖွဲ့နဲ့တွေ့ဆုံမှုမှာ RCSF ဘက်ကပြောရေးဆိုခွင့်ရှိသူဘုံမူကြီးဆိုင်ငင်ပြောပြတာကတော့
ဒီလိုပါလေဒီဆွတ်တွေအပိုင်းတွေကဘယ်လိုဟိုကြော်ဖြတ်နိုင်လဲအားလုံးအစီအစဉ်တွေနီးလမ်းတွေကျွန်တော်ဆွေးနွေးပြပေးကြပါတယ
်ကရင်မျိုးသားစည်းရုံး KNU နဲ့ရှမ်းပြည်ပြည်နယ်စုဆောင်ရေးကောင်စီ RCSF တို့ကလည်းရှေ့ဆက်သွားမဲ့ဆွေးနွေးပွဲတွေမှာတရားဝင်ပုံစံမျိုးမဟုတ်ပဲအလို့သဘောတက်ရောက်သွားမယ်ဆိုတာမျိုးထုတ်ပြန်ခဲ့ပြီးနောက်အခုလိုအလို့သဘောတွေ့ဆုံမှုတွေဖြစ်လာခဲ့တာပါကရင်မျိုးသားစည်းရုံး KNU ထွေထွေတွေ့မှုပြုစောတာသူမူကတော့
ကျွန်တော်တို့ NCA လမ်းကြောင်းက NCA လက်မှတ်ထိုးထားတဲ့ခြေမျိုးပြတ်ကတော့အဆင့်တော်ဆုံးလမ်းကြောင်းတစ်ခုအနေဖြစ်ပြီးတော့ကျွန်တော်ဒီအခြေခံကနေဒီဆိုင်မမဆက်သွားမယ်ဆက်သွားတဲ့နေရာမှာ NCA လမ်းကြောင်းဒီမှန်ကန်ပြီးတော့တရားမျှတလမ်းကြောင်းဖြစ်အောင်တော့ကျွန်တော်စူးစမ်းပါမယ်
။ငင်းချမ်းရေးဆွေးနွေးပွဲတွေမှာ NCA ပြင်ပကြောင်းရည်ဖြစ်တဲ့ကိုပိုင်ပြတန်းခွင့်ပြည်ထောင်စုကနေခွဲမထွက်ရတခုတီတော့ကမတော်ဆာရှိရေးကိစ္စတွေကိုအစိုးရဘက်ကဆက်သွင်းဆွေးနွေးလာခဲ့ပြီးနောက်ပိုင်းတိုင်းဒေသလက်နက်ကိုင်တော်လှန်ရေးဖွဲ့စည်းစဉ်တဲ့အစိုးရကြားတိစုမှုတွေပေါ်ပေါက်လာခဲ့တာပါ။နိုဝင်ဘာ17ရက်နေ့ကတော့ KMPP, KIU နဲ့အလို့သဘောတွေ့ဆုံခဲ့ပြီးပြည်နယ်အစ်ပြည်ထောင်စုအစ်နှစ်ဖက်ကြားချုပ်ဆိုခဲ့တဲ့သဘောတူညီချက်တွေကိုဆက်လက်ကောင်းတဲ့ဖွင့်နိုင်ရေးအောက်ခြေကခက်ခဲတွေကိုဆွေးနွေးခဲ့ကြတယ်လို့နှစ်ဖက်ခေါင်းဆောင်တွေကပြောဆိုသွားကြပါတယ်ခင်ဗျာ
ဆက်ပြီးတော့မွန်ပြည်နယ်စိုက်မြောမြို့နယ်ကြားတောင်ဒေသမှာဗီလက်မြေစစ်ရုံတွေတည်ဆောက်နေတဲ့အတွက်ကြောင့်ဒေသအတွင်းမှာမြေယာအငင်းပွားမှုပြဿနာတွေတဘာဝပတ်ဝန်းကျင်နဲ့တယံဇာတပျက်စီးမှုအန္တရာယ်တွေနဲ့ရင်ဆိုင်ကြုံတွေ့နေကြရတယ်လို့ဒေသခံတွေနဲ့မွန်ပြည်လူ့ခွင့်ရေးဖောင်ဒေးရှင်းကထောက်ပြနေကြပါတယ်မြင်းရင်စိုင်းကအခုလိုစူးစီးတင်ဆက်ထားပါတယ်
ကျိုင်မြောမျိုးနယ်ကဗီလက်မြေစေယုံတွေကြောင့်ပြတောင်ဒေသခံတွေရင်ဆိုင်ကြုံတွေ့နေရတဲ့အန္တရာယ်ခက်ခဲတွေနဲ့ပတ်သက်ပြီးမွန်ပြည်လူခွေးရေးဖောင်ဒေးရှင်းကစီမံကိန်းတာဝန်ခံနိုင်ပြူဟာမွန်ကအခုလိုပြောပါတယ
်။အမျိုးသားတွေနဲ့ဒေသခံပြောပြကြရနှစ်ခံလောက်ရောက်ပါ။ဒီရေတော်တွေဖြစ်ပြီးလေကမ္ဘာပြူတွေပါလို့ပြောနော်။နှစ်တုံရွာနဲ့ပန်းကန်ရွာကကြတဲ့အဲ့ဒီလိုပြူတွေရှေးအောင်ဟိုကြောင်းနေတယ်ပိုပြီးတော့ဆက်ခံနေတယ်
ဒါအပြင်ကြောက်ထောက်နေတဲ့ပြားတောင်တဝိုက်ကလည်းရာမြေတွေလည်းပျက်စီးမှုရှိနေပါတယ်။လက်ရှိလည်ပတ်နေတဲ့မော်လမြိုင်ပြည်လက်မြေစက်ရုံနဲ့တိဆောက်ဖို့ပြင်ဆင်နေတဲ့ပြည်လက်မြေစက်ရုံတွေဟာကြောင်မီသွေးတပ်အားသုံးပြီးလည်ပတ်နေတဲ့အတွက်တဘာဝပတ်ဝန်းကျင်တိခိုက်မှုအန္တရာယ်နဲ့ကြုံတွေ့လာမှကိုလည်းဒေသခံတွေကစိုးရိမ်နေပါတယ်။
ပြည်လမ်းမြေဆက်ရုံစီမံကိန်းတွေကြောင့်ဒေသခံတွေပေါ်ဘလို့အကျိုးတရားမှုရှိနေတယ်လဲဆိုတာပြတောင်ဒေသခံတူဖြစ်တဲ့နိုင်ထွန်းကြီးကအခုလိုပြောပါတယ်တကယ်လို့အချို့လူစီပိုက်ချထားတယ်ပိုက်ကိုတိုက်တယ်လို့ပါလို့အဲ့ဒါကလည်းနောက်ကသနာတွေဖြစ်တယ်ကြံရိုကြီးရဘူးကိစ္စအချင်းချင်းသွားရတယ်တလောကတော့မှအဲ့ဒီတင်ပေါ်ကြီးကြောင့်မကွန်ကန်းကရေတယောက်ဒီစပေါ့ဘလို့ပြန်ကောင်းလို့တက်မသေးဘူး
ပြည်လမ်းမြေဆက်ယုံတောင်းယုံအကောင့်ထဲပေါ်ပို့ရထားပါတယ်လက်ရှိမှာမော်လမြိုင်ပြည်လမ်းမြေဆက်ယုံ၃ယုံအကောင့်ထဲပေါ်ပို့ရထားပါတယ်တနေ့ပြည်လမ်းမြေတန်ချိန်9000ထုတ်လုပ်လဲပါနေပါတယ်တနေ့ပြည်လမ်းမြေတန်ချိန်9000ထုတ်လုပ်မဲ့ဂျွန်ကော်မဏီကလည်းဆက်ယုံတည်ဆောက်နေဆက်ဖြစ်ပြီးဈေးကဘာကော်မဏီကနေမြန်မာကိုရီးယားစီးမံအမည်နဲ့ပြည်လမ်းမြေဆက်ယုံတည်ဆောက်ဖို့ဆောင်ရွက်န ဒီနေ့တိုင်းဖြစ်ပွားနေဆဲလို့လည်းဒေတာခန်နဲ့မွန်ပြည်လူခွေးရေးဖောင်ဒေးရှင်းကထုတ်ပြန်ထားတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။မြန်မာအိန္ဒိယနဲ့ဘင်္ဂလားနယ်စတဲ့လျှောက်မှာရခိုင်တပ်မတော်အေအေနဲ့မြမတ်တပ်မတော်တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့လို့နှစ်ဖက်ကြဆုံးမှုတွေရှိခဲ့ပါတယ်။ချင်းပြည်နယ်အတွင်းတဘာဝဘေးဒဏ်တင့်ပြည်သူတွေအတွက်ကူညီရေးပစ္စည်းနဲ့ရန်ပုံငွေတွေကိုစီမံခန့်ခွဲမှုမှာပွင့်လင်းမြင်လာမှုရှိဖို့ဟာခါတာအမျိုးသမီးအဖွဲ့ င်ဆက်သွားမယ်တန်ရင်တင်းသွားပဲဖြစ်ပါတယ်။နောက်တင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ရှင်ကျမကအမြန
်ဘတ်ဆင်တန်ရင်တင်းလောအစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို line to meter 1925နဲ့32တို့ကနေအတန်းလွှင့်ပေးနေတာဖြစ်ပါတယ်။ကျွန်တော်တို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့ဘတ်ဆင်ကဏ္ဍတွေနဲ့တဲ့င်းတွေကိုနားဆင်နေတယ်ဆိုရင်ကျွန်တော်တို့ရဲ့ website လိပ်စာဖြစ်တဲ့ burmese.voanews.com မှာပြန်လည်နားဆင်ဖတ်ရှုလို့ရပါတယ်။ဒါမှမဟုတ်ကျွန်တော်တို့ကိုဝေဖန်ကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်။ဖုန်းနဲ့ဒါရိုက်ဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရုံးဖုန်းနံပါတ်က0932-381-555လေးဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းချင်းချုပ်ကိုကိုအောင်လင်းဦးကတလဲကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်တရားရေးစနစ်နဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်နဲ့တရားရင်ချုပ်တရားသူကြီးဂျွန်ရောဘတ်စ်တို့ကြားထူးထူးခြားခြားအချင်းများနေပါတယ်။ရွှေပြောင်းဝင်ရောက်သူတွေအမေရိကန်မှာခေါလုံဝင်ရှောက်ထားမှုနဲ့ပတ်သက်တဲ့သမ္မတရဲ့မူဝါဒကိုဖယ်ချရတဲ့တရားသူကြီးတူကိုသမ္မတကပြစ်တင်ပြောဆိုရမှာအရင်သမ္မတဘရက်ဘောမားရဲ့တရားသူကြီးဖြစ်တုံတုံပြောဆိုလိုက်တဲ့ပေါ်နိုင်ငံတော်တရားရင်ချုပ်တရားသူကြီးကကပြပြဝေဖန်လိုက်တယ်လို့သမ္မတထရန့်ကတော့သူ့မှတ်ချက်နဲ့ပတ်သက်လို့လည်းပြန်လည်ခြေပါခဲ့တာပါ။EU ယောပါသမဂ္ဂကနေဗြိတိန်နိုင်ငံကွတ်တဘီရဲ့နောက်ပိုင်းအနာဂတ်ဆက်ဆံရေးနဲ့ပတ်သက်တဲ့ကြီးညာစတဲ့မူချမ်းကို EU နဲ့ဗြိတိန်အစိုးရတို့ကြားသဘောတူနိုင်လိုက်ပါတယ်။ဒီအတွက်လည်းကောင်းမွန်တဲ့သဘောတူညီရေးရဖို့နှိစက်လာနေဖြစ်တဲ့ကြောင်းဗြိတိန်ဝန်ကြီးချုပ်ထရီဇာမေကပြောကြားခဲ့တာပါ။အမေရိကန်ပြည်ထောင်စုမှ2016ခုနှစ်တုန်းကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာကျောင်းဝင်နှောက်ယှက်ခဲ့တယ်လို့ဆွဆွဲခံထားရတဲ့ရုရှားစစ်တောင်းလိုင်းအဖွဲ့ GRU ရဲ့အကြီးအကဲကမော်စကိုမြို့တော်မှာတည်ဆုံသွားပါတယ်။2016ခုနှစ်ကစလို့ GRU ဖွဲ့ဝူဆောင်လက်သူလည်းဖြစ်အမေရိကန်ကပိတ်ဆို့တံခတ်အရေးယူခံထားသူတူလည်းဖြစ်တဲ့ Igor Korobov ဟာအချိန်တော်ကြာနတ်ရှိဝေနာခံစားခဲ့ရပြီးမနေ့တုန်းကပဲတည်ဆုံသွားတဲ့အကြောင်းရုရှားကာဝေးဝန်ကြီးဌာနကဒီနေ့မှပဲအတည်ပြုပြောဆိုလိုက်တာပါ။အမေရိကန်ပြည်ထောင်စုမှလူများပြားခီးသွားလို့ရှိတဲ့ကျေးဇူးတော်နဲ့အားလည်းကာလမှာဒီနေ့အတွက်ခီးသွားရည်တွေကတော့ပြီးခဲ့တဲ့နှစ်ကရဲ့900ကျော်ပုံများမဲ့အကြောင်းTriple A မော်တော်ကားလမ်းခီးဝင်ဆောင်မှုအတင်းကခံမှန်းထားပါရဲ့လမ်းတွေကားဂိတ်တွေဘူရယုံတွေမှာလည်းခီးသွားတွေပြင်းနေနေပြီးဒီသတင်းပတ်ပေါ်ထူးနဲ့စနေနေ့တွင်54စမ်းကျော်ဟာအနည်းဆုံးအိမ်နဲ့မိုင်50กว่าခီးသွားမယ်လို့ခံမှန်းထားတာပ
ါသတင်းညွှန်ကိုကိုအောင်လုံးချိန်ညားခဲ့တာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကမတင်ကြီးလိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vortex Zone ညဖြစ်ပါတယ် View American အတန်းညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ line no meter 1925 32တို့ကနေအတန်လွင့်ပေးကြတာဖြစ်ပါတယ်။တော်ရရှင်နေနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျွန်တော်ရှင်နော်။
This program has come to you from the Voice of America, Washington.